Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဧပြီလ22ရက်ဗုဒ္ဓရနေ့ညပဲအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00 AM American ပြည်တော်စု Washington DC မြို့တော်ကနေလိုင်းလိုမီတာ2425 3150နဲ့လိုင်းလာ190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညအစီအစဉ်တွေကိုတင်ဆက်မှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရင်းမြေနိုင်ငံကသဘုံလေးပေါ်ဆော်ရီနိုင်ငံကလေကြောင်းထုတ်စစ်တွေရပ်လိုက်ပြီးမြေသမရကိုထောက်ခံတဲ့တပ်တွေနဲ့သဘုံလေးချတိုက်ပွဲတွေဆက်ဖြစ်နေပါတယ်မြန်မာနိုင်ငံကပြည်ပခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရာဆွေးနွေးဖြစ်ခြင်းကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံကအာရှအာဖရိကထိပ်သီးညီလာခံအတွင်းသမရကိုသိစိတ်နဲ့တရားတွေ့ဆုံရမှာတရုတ်သမ္မတကပြောကြားသွားပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့သူကြီးညာပြေးမှာပါ
ဟုတ်ကဲ့ပါခင်ဗျာကမ္ဘာပေါ်ကနာမည်ကြီးလူအခွင့်အရေးကာကွယ်စုတစုဖြစ်တဲ့ Martin Arnold စုအတွက်စကားတင်စီးရင်မှာမြန်မာနိုင်ငံကလူအခွင့်အရေးရှင်တွေဥရောပဆန်းအောင်လဲပါဝင်ပါတယ
်ကျွန်တော်တို့ကအဲ့ဒီဟာအတွက်ကျိုးပန်းဆောင်ရွက်မှုအပေါ်မှာနိုင်ငံတကာကအတိမတ်ပြုပြီးတော့အတိမတ်ပြုတယ်ဆိုတာ
ဒီအကြောင်းနဲ့အတူကမ္ဘာစင်စာအဖြတ်တောက်ဆုံး10နိုင်ငံထဲမှာမြန်မာနိုင်ငံဟာဆက်လက်ပါဝင်နေသေးပဲဆိုတဲ့အကြောင်းတွေနဲ့ဝန်ကြီးဦးအောင်မင်းဂျပန်ခီးစဉ်အတွင်းမှာကိုကန့်နဲ့ပတ်သက်တဲ့ပြောကြားချက်တွေကိုလည်းစူးစိတင်ပြသွားဖို့ရှိပါတယ်။အဲဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သာရဲ့မြန်မာရေးသုံးသပ်ချက်နဲ့မြန်မာပြည်တခွင်စာရာတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြမှာပါ။
ယမန်နိုင်ငံရဲ့တတိယအကြီးဆုံးတိုက်စမျိုးကမြေပြင်တိုက်ပွဲတွေအတွင်းအစိုးရစစ်တပ်ရဲ့တပ်မဌာနချုပ်တခုကိုဟူတီတပုန်တွေကသိမ်းပိုက်လိုက်တယ်လို့တောင်ပိုင်းဒေသစစ်ကဲမျိုးဖြစ်တဲ့အေဒင်မှာလည်းဒီနေ့တိုက်ပွဲတွေဆက်ဖြစ်နေပါတယ်။ယမန်သမ္မတအက်ဘဒယ်ရာဘူမန်ဆာဟာရီကိုထောက်ခံတဲ့စစ်ဌာနချုပ်ကိုတပုန်တွေသိမ်းပိုက်ခဲ့ပြီးတဲ့နောက်မှာတော့လေကြောင်းတိုက်ခတ်မှုတခုလည်းဖြစ်ပွားခဲ့တာပါ။ဟူတီတပုန်တွေကိုတိုက်ခတ်သိမ်းပိုက်မှုတွေကိုဟန်တားနိုင်မှုရည်ရွယ်ပြီးတလကြာလေကြောင်းကထိုးစစ်ဆင်တိုက်ခတ်နေတဲ့ Saudi Arabia နိုင်ငံကတော့စစ်ဆင်ရေးအဆုံးသတ်မှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်။ပြည်ခန့်နဲ့ပတ်သက်လို့နိုင်ငံရေးအရာဖြေရှားဖို့အားပေးတော်မှာဖြစ်တဲ့အကြောင်းဆော်ရီနိုင်ငံကပြောဆိုခဲ့ပေမဲ့ယမန်စစ်တပ်ကနေတပုန်တွေကလက်နက်တွေကိုတိမ်ပတ်ရယူနေတာတွေကိုဟန်တားနိုင်မှုအတွက်လည်းအာရုံစိုက်ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့တာပါဆော်ရီနိုင်ငံရဲ့ကြေညာချက်ထဲမှာတော့ယမန်နိုင်ငံရဲ့ကုလသမဂ္ဂကဦးဆောင်တဲ့ငင်းကြေးဆွေးနွေးပွဲတွေပြန်လည်စတင်နေအောင်ဦးစားပေးဆောင်ရွက်မယ်လို့လည်းဖော်ပြထားပါတယ်ဆော်ရီနဲ့မဟာမိတ်နိုင်ငံတွေကလေကြောင်းထုတ်စစ်တွေရပ်ဆန့်လိုက်တဲ့အပေါ်အမေရိကန်ပြည်ထောင်စုကတော့ကြိုဆိုခဲ့တာပါဒီမင်းနိုင်ငံမှာသက်ဆိုင်သူတွေအားလုံးပါဝင်ပြီးဆွေးနွေးညှိနှိုင်းမှုတွေအမြန်ဆုံးပြန်လည်စတင်ဖို့လဲအမေရိကန်သမ္မတအင်ပီရိုကတိုက်တွန်းလိုက်ပါတယ်ဒီလိုလေကြောင်းထုတ်စစ်တွေအဆုံးသတ်သွားပြီးမဲ့ယမန်နိုင်ငံနဲ့ဒေသတွင်းမှာတည်ငြိမ်မှုမရှိသေးတဲ့အတွက်ဆောင်းဆရာအများပြချမ်းရှိနေစေဖြစ်တယ်လို့လဲအင်ပီရိုပြောခွင့်ရသူဂျန်ဆာကီကအမေရိကန်ရုပ်သံဌာန CNN ကိုပြောဆိုသွားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေကသူတို့ဟာဒီတောက်ကြံနေမှာနွေဦးကလာထိုးစစ်တွေကိုစပြီးဆင်နွှဲတော့မယ်လို့ပြောကြလိုက်ပြီးအာဖဂန်မှာကျင်းနေတဲ့နိုင်ငံခြားတပ်တွေအ мян ရုပ်သိမ်းပေးဖို့တောင်းဆိုလိုက်ပါတယ်။ MS Tollan ရေလို့နာမည်ပေးထားတဲ့စစ်စင်ရေးတွေဟာနိုင်ငံခြားအဝင်ရောက်လာသူတွေရဲ့အမြဲတမ်းစစ်တပ်ခြေဆိုင်စခန်းတွေတန်တမန်တွေနဲ့ထောက်လှမ်းရေးဌာနတွေကိုအဓိကပြစ်မှတ်ထားပြီးတိုက်ခိုက်မှာဖြစ်ကြောင်းအဲ့ဒီကြေညာချက်ကို VOA ကိုအီးမေးလ်ပေးပို့ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အာဖဂန်ထောက်လှမ်းရေးပြည်ထောင်ရေးနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကိုလည်းပြစ်မှတ်ထားပြီးတိုက်ခိုက်မှာဖြစ်ကြောင်းတာလီဘန်တွေကပြောပါတယ်။နိုင်ငံခြားတပ်ဖွဲ့တွေဟာအာဖဂန်နိုင်ငံထဲမှာသူတို့ရဲ့စစ်စင်ဆေးလုံဆောင်မှုတွေကိုရပ်ဆိုင်းမယ်လို့ကြေညာခဲ့တဲ့အချိန်သူတို့ဟာလုံခြုံရေးဆိုင်ရာအခြေခံသဘောတူညီချက်ကနေတဆင့်အာဖဂန်ရဲ့ပြည်တွင်းရေးကိုထိန်းချုပ်နေစေဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်အစိုးရရဲ့အမေရိကန်နဲ့နေတိုတပ်ဖွဲ့တွေနဲ့လက်မှတ်ရေးထိုးထားတဲ့လုံခြုံရေးဆိုင်ရာသဘောတူစာချုပ်တွေကိုတာလီဘန်အဖွဲ့ကရည်ညွှန်းပြောဆိုနေတာဖြစ်ပြီးဒီသဘောတူညီချက်အရနိုင်ငံတကာတပ်ဖွဲ့အတော်များများကိုဒီဇင်ဘာလထဲမှာပြန်ရုပ်သိမ်းပေးပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံမှာတပ်သား12,000လောက်ခြံထားခွင့်အတွက်ခွင့်ပြုထားတာဖြစ်ပါတယ်။နိုင်ငံခြားတပ်တွေကဒီသဘောတူညီချက်ကိုသုံးပြီးအခုထိအဝေးထိန်း drone တွေညဘက်စစ်စင်ရေးတွေလုပ်ပြီးအရက်သားတွေကိုတိုက်ခိုက်နေဆဲဖြစ်တယ်လို့အာဖဂန်အာဏာရှင်အစိုးရရဲ့စီးရီးနဲ့တိုက်ခိုက်ရေးဆိုင်ရာပြန်ထိန်းချုပ်မှုစနစ်တွေကိုပါလုံးဝထိန်းချုပ်ထားတယ်လို့လည်းတာလီဘန်ရဲ့အကြေညာချက်မှာဖော်ပြထားပါတယ်
။ပြည်ထောင်ငံမှာအနည်းဆုံးခရီးရန်ဖျားချောင်းတစ်ချောင်းကိုတိုက်ခတ်ဖို့ကြံစည်သူဖြစ်မတင်ကားသူအစ္စလမ်ဆွေရောက်တူကိုလက်နက်တွေအမြောက်များနဲ့ဖမ်းဆီးမိခဲ့တဲ့အကြောင်းပြည်ထောင်စုရတာဝန်ရှိသူတွေကပြောပါတယ်။ပဲရစ်မြို့တော်ကအသက်24နှစ်အရွယ်ကွန်ပျူတာသိပ္ပံကျောင်းသားတူဟာတနက်တန်ရက်ကျောင်းအရေးပေါ်ဌာနကိုတယ်လီဖုန်းနဲ့ဆက်သွယ်အကူအညီတောင်းခံခဲ့ပြီးတဲ့နောက်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းပြည်ထောင်ရေးတပ်ဖွဲ့ကပြောဆိုကြတာပါ။အဲဒီရဲ့နိုင်ငံသားဖန်စီခံရသူဟာသူနေထိုင်ရာတက်ခဲထဲမှာလက်နက်တွေချီရာအင်ကြီးတွေနဲ့အတူအနည်းဆုံးခရီးရန်ဖျားချောင်းတစ်ချောင်းကိုတက်ခဲဖို့စီစဉ်နေတဲ့အ ထောက်ထားမှတ်တမ်းတွေကိုတွေ့ရတယ်လို့လည်းပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်။ဖန်စီခံရသူဟာအစ္စလမ်ဆွေရဝါဒီတူဖြစ်ကြောင်းတွေ့ရှိခဲ့ရပေမဲ့အကျန်းဖက်အဖွဲ့အစည်းတစ်ခုနဲ့ဆက်နွယ်တဲ့ထောက်ထားမျိုးတော့မတွေ့ရဘူးလို့လည်းပြောပါတယ်။တန်ရရှိသူဟာတက်ခမ်းထဲမှာမတော်တဆသူကိုယ်သူတနက်နဲ့ပြင်းပြရာကရရှိလာတဲ့တန်ရကြောင့်အရေးပေါ်ဌာနကိုဆက်သွယ်ခဲ့တာလို့လည်းပြင်သစ်အာဏာပိုင်ကပြောပါတယ်။
မြေရေပင်လယ်ထဲမှာတင်းမောမှောက်ပြီးလူပေါင်း900လောက်ရေနစ်တိစုံမှုဖြစ်ပွားခဲ့တဲ့နောက်မှာအာဖရိကနိုင်ငံတွေကလူမှောက်ခုတ်ကူးပြဿနာကိုခုထိမထိန်းချုပ်နိုင်ဘဲဝင်တို့ဝင်ပိုးကြီးတစ်ခုလိုဖြစ်နေရတာကိုဥရောပသမဂ္ဂကလည်းကိုကြီးပြီးဖြေရှင်းပေးရမှာဖြစ်ကြောင်းအီတလီဝန်ကြီးချုပ်မာတီယိုရန်ချီကပြောကြားလိုက်ပါတယ်။မနေ့ကဥရောပခေါင်းဆောင်တွေဒီပြဿနာကိုဆွေးနွေးဖို့အတွက်အရေးပေါ်အစည်းအဝေးကျင်းပပြီးခဲ့တဲ့နောက်မှာဒီကနေ့ဗိုလ်တော်ဘူးနေမှာတော့မစ္စတာရန်ချီကရောမလွှတ်တော်မှာအီတလီအမတ်တွေကိုပြောချင်အခုလိုမှတ်ချက်ပေးလိုက်တာပါ။လှေနှိမ့်မြှုပ်ကြောင့်တည်ဆုံးခဲ့ရသူတွေကိုအောက်မေ့တဲ့အနေနဲ့လွှတ်တော်မတ်တွေဟာတမနစ်တိုင်းညှိတက်ပြီးဂုဏ်ပြုခဲ့ကြပါတယ်။ Save the Children လူခွင့်ရဲ့အဖွဲ့ကြီးကဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့တင်းမောနှိမ့်မြှုပ်ချိန်မှာဒီတင်းမောပေါ်မှာလူငယ်လူရွယ်60လောက်တာနေတာတွေ့ရကြောင်းတကယ်လို့ဒီပုံစံအတိုင်းသာဆက်ပြီးသွားနိုင်မယ်ဆိုရင်ဒီနှစ်မှာလည်းဒီမြေထဲပင်လယ်ထဲမှာပဲရွှေပြောင်းအခြေချဖို့အတွက်ကြိုးစားပြီးထွက်ပြေးလာတဲ့ကလေးလူငယ်ပေါင်း2500လောက်အလားတူတည်ဆုံးအပ်ွယ်ရှိတယ်လို့သတိပေးလိုက်ပါတယ်။အခုလိုတင်းမောမှောက်ရတာဟာကင်းဆယ်ဖို့လာတဲ့ကုန်တင်းမောကိုမာလိန်ဟုကအမှားမှားရင်းရင်းနဲ့သူ့တင်းမောနဲ့ဝင်ပြီးတိုက်ခဲ့တာကြောင့်ဖြစ်ကြောင်းတနည်းနည်းနဲ့တင်းမောမှောက်မှုမှာအသက်မသေးကျန်ရတဲ့အသက်18နှစ်အရွယ်လူငယ်ရဲ့ပြောကြားချက်ကိုလည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နယ်ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ပြည်ပခတ်တွေနဲ့ပတ်သက်လို့နိုင်ငံရေးအရဆွေးနွေးဖြစ်ရှင်ရေးကိုအားပေးသွားမှာဖြစ်တဲ့အကြောင်းအင်ဒိုနီးရှားနိုင်ငံမှာဒီကနေ့စတင်ကျင်းပနေတဲ့အာရှအာဖရိကထိပ်သီးညီလာခံအတွင်းသမ္မတဦးသိန်းစိန်နဲ့တီးခြားတွေ့ဆုံရမှာတရုတ်သမ္မတရှီချင်းဖင်ကပြောကြားသွားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခတ်တွေကိုဆွေးနွေးညှိနှိုင်းဖြစ်ရှင်းမှုကြိုးပမ်းမှုတွေကိုတရုတ်နိုင်ငံအနေနဲ့အားပေးသွားမှာဖြစ်တယ်လို့ညင်ကြိုင်းလုပ်ငန်းစဉ်တွေကလည်းအရှိန်အဟုန်အစ်စ်တွေနဲ့အမြန်ဆုံးအကောင့်ထဲပေါ်လာဖို့မျှော်လင့်နေကြောင်းတရုတ်သမ္မတရဲ့ပြောဆိုချက်ကိုကူးကပြီးနိုင်ငံပိုင်စင်ဝါသတင်းကဖော်ပြခဲ့တာပါတရုတ်နိုင်ငံနဲ့နေဆက်ဒေသတွေမှာ MNDAA ကိုကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားလက်နက်ချီပြီးတိုက်ပွဲတွေဖြစ်ပွားနေတယ်လို့ချင်းနဲ့ကန်ဖွဲ့တို့ဖြစ်တဲ့ KIU နဲ့လည်းမကြသေးရဲ့ပိုင်းတွေကဆက်လို့ပြည်ပခတ်တွေတကြောပြန်ပေါ်ပေါက်နေချိန်မှာပဲမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်ကိုကန်တပ်ဖွဲ့တွေနဲ့ဖြစ်ပွားတဲ့တပ်ဖွဲ့တွေအတွင်းနေဆက်ဖြတ်ကျော်ကြောက်ခဲ့တဲ့ဘုံနဲ့ကြောင့်တရုတ်နိုင်ငံသား9ယောက်တစ်ဆုံးခဲ့တဲ့ဒီကြုံရတယ်လို့ဒုက္ခသည်တွေထောက်တောင်းချီထွက်ပြေးနေရတဲ့အတွက်တရုတ်နိုင်ငံကစိုးရိမ်မခင်းတဲ့သဘောထားတွေကိုလည်းပြောဆိုနေတာပါသမ္မတဦးသိန်းစိန်ကတော့မြန်မာနိုင်ငံမြောက်ပိုင်းဒေသမှာငင်းချိုင်းနဲ့တည်ငြိမ်မှုတွေကိုထိန်းသိမ်းဖို့ဒေသတွင်းပြည်내ထူထောင်ရေးလုပ်ငန်းတွေလွှတ်ဆောင်ဖို့နိုင်ငံရေးအရာဆွေးနွေးညှိနှိုင်းသွားမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့လည်းစင်ဝါသတင်းကဖော်ပြပါတယ်ဗမလိုက်လှရှားမှုတစ်ခုဖြစ်စီရီခေတ်ကာလ1955ခုနှစ်မှာမြန်မာနိုင်ငံပါဝင်အာရှအာဖရိကတိုက်နိုင်ငံခေါင်းဆောင်တွေပထမဆုံးအခြေညီလာခံကျင်းပခဲ့တဲ့နှစ်ပတ်လည်ထိမ်းမက်ဖြစ်9ရက်ကြာကျင်းပမဲ့ဂျကာတာမြို့ကညီလာခံကတော့မြန်မာသမ္မတဦးသိန်းစိန်ပါဝင်နိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်နေကြတာပါ။
အဲ့ဒီအင်ဒိုနီးရှားမှာကျင်းပနေတဲ့ဒေတာရင်းညီလာခံမှာပဲဒီကနေ့တရုတ်သမ္မတရှီချင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့နှစ်ဦးတွေ့ဆုံစကားပြောကြပါတယ်။ဒါဟာနှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့သူတို့ရာထူးတွေလက်ခံရယူပြီးတဲ့နောက်ပိုင်းဒုတိယအကြိမ်မြောက်တွေ့ဆုံကြတာပါ။ဂျကာတာကအာရှအာဖရိကညီလာခံမှာဘေးထွက်အစည်းအဝေးဖြစ်တဲ့နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံတာဖြစ်ကြောင်းဂျပန်အရာရှိတွေကပြောပါတယ်။ဒါပေမဲ့ဘယ်ကြောင်းအရာဆွေးနွေးလဲဘယ်လောက်ကြာကြာဆွေးနွေးလဲဆိုတာကိုတော့ထုတ်မပြောပါဘူး။အစောပိုင်းမှာညီလာခံအစဓာတ်ပုံအရိုက်ခန်းချိန်မှာဂျပန်ဝန်ကြီးချုပ်အာဘေနဲ့တရုတ်သမ္မတရှီတို့အပြန်အလှန်နှုတ်ခွန်းဆက်ခဲ့ကြပြီးရင်းရင်းကျေးကျေးပဲလက်ဆွဲနှုတ်ဆက်ခဲ့ကြတာမို့တရုတ်ဂျပန်နှစ်နိုင်ငံကြားကတင်းမာနေတဲ့ဆက်ဆံရေးပြန်ပြီးကောင်းမဲ့အလားအလာရှိတယ်လို့အများကတွက်ခဲ့တာပါ။အာရှတရဲ့အင်အားကြီးနှစ်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုဆိုင်အငင်းပွားမှုတွေအပြင်တရုတ်နဲ့အာရှအင်းကြီးချင်းတွေပေါ်မှာစစ်တွင်းကျူးကျော်စော်ကားမှုတွေအတွက်တောင်းပန်ဖို့ဂျပန်ဘက်ကဝင်လင်းနေတယ်လို့တရုတ်ကမြန်မာကြောင့်ဆက်ဆံရေးအဆင်မပြေတာပါ။ဒီကနေ့ဂျပန်ဝန်ကြီးချုပ်အာဘေမင်းကွန်းပြောကြားရမှာလဲဂျပန်နယ်ချက်တန်းခံရသူတွေအတွက်အရင်တရင်ဝင်တောင်းပန်နှုန်းကလို့ထည့်သွင်းပြောကြားတာမျိုးမလုပ်ခဲ့ပါဘူး
။ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေရဲ့ရုံးခန်းခေါင်းပေါ်မှာမောင်းနှံမဲ့ဒရုန်းလေယာဉ်ငယ်တစ်စင်းကိုတွေ့ရှိခဲ့တဲ့အတွက်အာဏာပိုင်တွေစုံစမ်းစစ်ဆေးနေပါတယ်။ ချင်းလက်မ20လောက်ရှိတဲ့ပန်းကား၄ခုထက်ရင်မှာတော့ကင်မရာငယ်တစ်လုံးပလတ်စတစ်ဘူးတစ်ဘူးအချက်ပြမြင့်ချီလိုခရီးရတစ်ခုပါတယ်လို့လည်းနိုင်ငံပိုင် NHK ရုပ်မြင်သံကြားကပြောဆိုခဲ့တာပါ။ရင်းရဲ့ကိုယ်တွေပေါ်မှာရေယူတက်တတိကျသတိပေးချက်သင်္ကေတပုံတစ်ပုံပါတာတွေ့ရတယ်လို့လည်းဂျပန်နိုင်ငံကသတင်းတွေမှာဖော်ပြနေကြတယ်လို့ကီယိုတိုဂျပန်သတင်းဌာနကတော့လေယာဉ်ငယ်မှာရေယူတက်တတိကျတက်အနေချင်းတွေ့ရတယ်လို့လည်းဖော်ပြပါတယ်။ဂျပန်ရုပ်မြင်သံကြားအစီအစဉ်တွေမှာတော့အပြာရောင်ပလတ်စတစ်မိုးကစားနဲ့ဖုံးထားတဲ့ drone ရင်းနဲ့ရက်တက်ဖို့နဲ့စူဝဲကြည့်ရှုစစ်ဆေးတဲ့ပုံတွေကိုလည်းတွေ့ခဲ့ကြရတာပါ။ရင်းကိုဘသူကလွတ်လိုက်တယ်လဲ၊ဘာရွေးချက်နဲ့လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရတယ်လို့ထိရိုက်တန်ရသူတွေလည်းမရှိပါဘူး။
ဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလှစ်လျူရှုထားတဲ့ရွေးကောက်ပွဲဆိုင်ရာအဆိုပြုချက်တွေကိုတရုတ်လိုလာတဲ့အစိုးရကပြင်ဆင်ပြီးချပြလိုက်ပြီးဖြစ်ပါတယ်။ဒီကနေ့ဗုဒ္ဓဘူးနေမှာချပြလိုက်တဲ့ပြင်ကျင်းညာတဲ့ပြင်ဆင်ထားတဲ့အစီအစဉ်အရကိုယ်ပိုင်အုပ်ချုပ်ရေးတစိတ်ပိုင်းပေးထားတဲ့ဟောင်ကောင်တက်ခေါင်းဆောင်ကို2018ခုနှစ်မှာပရမဆုံးချိန်ဖြစ်ရွေးကောက်တင်မြှောက်ခွင့်ပေးထားတဲ့သဘောဖြစ်ပါတယ်။ဒါပေမဲ့လည်းရွေးချယ်ရမယ့်ခေါင်းဆောင်လောင်းတွေအားလုံးကိုတရုတ်လိုလာတဲ့ကော်မတီကနေနာမည်ဆင်းတင်သွင်းရမှာဖြစ်ကြောင်းတင်းတင်းကြပ်ကြပ်ပြဋ္ဌာန်းထားတာပါ။ဒီအစီအစဉ်ကဒီမိုကရေစီအတူရောင်ပေးဖို့စ조사မှုလို့အတိုက်ခံတွေကပြောပါတယ
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ကပြောပြသွားကြတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambis.voanews.com internet ဆာမျက်နှာမှာထုတ်လွှင့်နေချိန်အတွင်းတိုက်ရိုက်နားဆင်နေပါတယ်။အခုတော့စူးစီးတင်ပြချက်တစ်ပုဒ်ကိုကြားရပါမယ်။ကမ္ဘာပေါ်မှာလူအခွင့်အရေး Nobel ဆုတစ်ခုအဖြစ်နဲ့နာမည်ကြီးတဲ့ Martin Arnold ဆုကြီးအတွက်မြန်မာနိုင်ငံကလူအခွင့်အရေးကာကွယ်စောင့်ရှောက်သူရှေ့နေတူကိုပထမစကားတင်အဆင့်ရွေးချယ်လိုက်တာဖြစ်ပါတယ်။ကမ္ဘာတဝန်းထင်ရှားတဲ့လူအခွင့်အရေးသမားတွေများစွာတဲ့ကမှမြန်မာရှိနေဦးရောဘတ်ဆန်းအောင်နဲ့အခြားနိုင်ငံသားလူအခွင့်အရေးကာကွယ်ရေးသမားနှစ်ဦးကိုထင်ရှားတဲ့လူအခွင့်အရေးအဖွဲ့ကြီးဆယ်ဘွဲကပထမအဆင့်စကားတင်ရွေးချယ်ပေးလိုက်တာပါအခုစကားတင်3ဦးတဲ့ကမှနောက်ဆုံး2ဦးကိုထပ်မံရွေးချယ်ကဒီနှစ်အတွက်ဆုချီးမြှင့်သွားမှာဖြစ်ပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားတာပါ
ဟုတ်ကဲ့ပါတောင်အာဖရိကလှုပ်ရှားမှုကစပြီးထင်ရှားလာတဲ့ဗြိတိန်နိုင်ငံသားလူအခွင့်အရေးအကျိုးဆောင်Martin Arnold ကိုဂုဏ်ပြုနာမည်ပေးထားတဲ့ဒီနိုင်ငံတကာလူခွင့်ရေးဆုကြီးအတွက်ဥရောပဆန်အောင်ဂီနီနိုင်ငံကထင်ရှားတဲ့အမျိုးသမီးလူခွင့်ရေးလှုပ်ရှားသူ Asmoru Diallo နဲ့ UAE Arab စဝါများနိုင်ငံကထင်ရှားတဲ့အင်တာနက်ဘလော့ဂါသမား Ahmed Mansour တို့ကိုဒီဆုပေးဖို့အဆိုပြုခံရသူ3ဦးဖြစ်ပထမအဆင့်ရွေးချယ်လိုက်ကြပါပြီ Amnesty International ခေါ်နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့နဲ့ Human Rights Watch ခေါ်လူခွင့်ရေးစောင့်ကြည့်အဖွဲ့တို့အပါအဝင်ကမ္ဘာကျော်လူခွင့်ရေးအဖွဲ့10ခုကဂျူရီလူကြီးတွေနဲ့ဒီလာတဲ့အခုလိုပထမအဆင့်ရွေးလိုက်တဲ့ဒီ3ဦးတည်းကမှနောက်ဆုံးအဆင့်ဆုရသူတူကိုအောက်တိုဘာလမှာလုံမဲ့စုပေးပွဲမှာကြေညာပေးမှာပါဒါပေမဲ့အခုပထမအဆင့်ရွေးခွင့်ရသူ3ဦးအနေနဲ့ဂျနီဗာမှာကျင်းပပြီးနိုင်ငံတကာပြည်သက်900ကျော်တက်မဲ့ဒီ Martin Arnold စုပေးပွဲကြီးကိုတက်မိကွန်းပြောကြရမှာပါဒါအပြင်ဒီပထမအဆင့်ရွေးခံရသူတွေက2ဦးအနေနဲ့စုငွေအမေရိကန်ဒေါ်လာ 12,000 ချီးမြှင့်ခံရမှာဖြစ်ပြီးနောက်ဆုံးရွေးခံရသူ2ဦးကတော့ဒေါ်လာ 2,000 ကျော်စုချီးမြှင့်ခံရမှာပါ1993ကထူထောင်ခဲ့ပြီး2017မှာပထမဆုံးအကြိမ်ဖြစ်တရုတ်လူမျိုးလူခွင့်ရေးသမား Harry Wu 2ဦးတဲကိုသာပေးရတဲ့ဒီစုရဲ့ထူခြားမှုကိုဒီစုပေးအဖွဲ့ပြောခွင့်ရ Michael Kambata ကအခုလိုပြောပါတယ
် This is really recognition of work done by a human rights defender
ဒီစုကတကယ်ကိုအနေရမှာကိုကျိုးစွန်ကြီးလှုပ်ဆောင်နေကြတဲ့လူခွေးအကာအဝေးပေးနေသူတွေကိုအတိမတ်ပြုပေးတဲ့ဂုဏ်ပြုစုပါဥပမာဦးရောဘတ်ဆန်းအောင်ဆိုရင်စုစုပေါင်း1,000ကျော်ကြာခဲ့တယ်သူရှိနေလိုင်စင်ကလည်း20ကျော်ရုပ်သိမ်းခံခဲ့ရတယ်အဓိကကတော့နှစ်ပေါင်း40လောက်တောက်လျှောက်ညီမနိုင်ငံကလူပေါင်းစုံရဲ့လူခွေးရေးအတွက်အကာအဝေးပေးခဲ့တယ်လေ
အဲ့ဒီတော့ဘာအတွက် UAB တည်ဆုပေးတာပါလဲလို့မေးရမှာပြောခွင့်ရခံပတာကပဲ
The aim of the award is to provide as much protection as possible
ဒီဆုပေးရရည်ချက်ကတော့အကာအကွယ်ဖြစ်နိုင်သမျှအများဆုံးပေးနိုင်မှုပါလူသိရှင်များတတ်နိုင်သမျှအများဆုံးဖြစ်လာစေဖို့ပါဒါရီသူ့အတွက်လက်တွေ့ဖြစ်လာဖို့နဲ့သူ့လုပ်ငန်းတွေသူဆက်လုပ်သွားနိုင်ခွင့်ရဖို့အထောက်အကူပေးနိုင်မယ်လို့မျှော်လင့်ထားပါတယ်ထူးဖြစ်တော့လူတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့ပေါ့ဗျာ
ဒါအပြင်ဒီစုရွေးချယ်ရေးဂျူရီအဖွဲ့မှပါတဲ့နိုင်ငံတကာလူငယ်ချမ်းသာကွင်အဖွဲ့ကစတီဗ်ခရော့ရှော့ကဦးရောဘတ်ဆန်းအောင်ရဲ့အရေးပါမှုကိုအခုလိုထောက်ပြပါတယ
် Not only has he worked to protect the rights of the poorest of Burma's community including farmers who have lost their land in land grabs but he has also taken on multinational corporations including from China
သူနဲ့မြေယာရေးသိမ်းခံဆွေးရှုံးသွားတဲ့လူသမားတွေပါဝင်မြန်မာနိုင်ငံကအစင်းရဲဆုံးလူဒန်းစားတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးရုံနဲ့မကပါဘူးတရုတ်နဲ့မြောက်ကိုရီးယားပါဝင် နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းပြပြတသားစန့်ကျင်လှုပ်ဆောင်ခဲ့တယ်လေ
1984အပြင်1986ခုနှစ်မှာပါထပ်ဖန်းခံခဲ့ရပြီး1982ကြာမှာဥပဒေအဖွဲ့ရခဲ့တဲ့ဥရောပဆန်းအောင်နေနဲ့1988တနင်္ဂနွေလုံးအရေးတော်ပုံမှာလည်းပါဝင်ခဲ့ပြန်တာမို့လရွေနဲ့ရှိထပ်ဖန်းခံခဲ့ရပါတယ်ဒါအပြင်1990ရွေးကောက်ပွဲအနိုင်ရခဲ့သူတူတူတွေလည်းရွေးကောက်ပွဲအရင်ပွားမှုတစ်ခုမှာအမှုလိုက်ပေးခဲ့ပြီးနောက်ဆုံးမှာတော့ရှေ့နေလိုက်စဉ်သင်ခံခဲ့ရပါတယ်ဥရောပဆန်းအောင်ကလည်းဒီစုအတွက်ပထမအဆင့်အရွေးခံခဲ့ရတဲ့အပေါ်သူ့ခံစားမှုကိုအခုလိုပြောပြပါတယ
်ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးဟာဆက်လက်ပြီးတော့နှိမ့်ကျနေတဲ့အတွက်ကျွန်တော်တို့ကအဲ့ဒီဟာအတွက်ကြိုးပမ်းဆောင်ရွက်မှုအပေါ်မှာနိုင်ငံတကာကအတိအမှတ်ပြုပြီးတော့အတိအမှတ်ပြုတယ်ဆိုတာကတော့လူပုဂ္ဂိုလ်တွေမြန်မာနိုင်ငံကိုအဓိကအတိအမှတ်ပြုပြီးတော့ဒါကိုကြီးမြင့်ရင်းဖြစ်တယ်လို့ကျွန်တော်ကယုံကြည်ခံစားပါတယ
်။ဦးရောဘတ်ဆန်းအောင်ကပဲကိုရိုင်းကလည်းထောင်ချင်းချင်းကြလူခွင့်ရေးချိုးဖောက်ခံခဲ့ရတဲ့အတွက်အလားတူတွေ့ကြုံနေရသူတွေအတွက်ကိုချင်းစာပြီးအနစ်နာခံဆက်လုပ်သွားမယ်။တချိန်ကျရင်မြန်မာနိုင်ငံမှာလူခွင့်ရေးလေးစားလိုက်နေတဲ့အစိုးရတွေပေါ်လာပြီးအားလုံးလူတန်းစီနေနိုင်ဖို့မျှော်လင့်ပြီးဆက်လုပ်နေမယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းရဲ့စူးစီးတင်ပြချက်ပါခင်ဗျာ။ခုတကသတင်းလွတ်လပ်ခွင့်အချင်းတွေကိုကြည့်ရအောင်ပါ။ကမ္ဘာစင်စာအဖြတ်တောက်ဆုံးဆယ်နိုင်ငံစီးနှင်းမှာမြန်မာနိုင်ငံကိုသတင်းတော့များကာကွယ်ပေးရေးကော်မတီ CPG ကထည့်သွင်းလိုက်တာဟာမီဒီယာလွတ်လပ်မှုအပြည့်ပေးနေပါတယ်ဆိုတဲ့မြန်မာအစိုးရလက်ထက်လှုပ်ဆောင်မှုတွေအပေါ်လက်တွေ့နဲ့ကင်းကွာမှုရှိတဲ့မှတ်ချက်တစ်ခုသာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးကတုံ့ပြန်ပြောဆိုလိုက်ပါတယ်မြန်မာနိုင်ငံတွင်စာပေစီစီရေးဖြတ်တောက်မှုမရှိတော့ပေမဲ့အစိုးရဘက်ကသတင်းမီဒီယာသမားတွေပေါ်ဥပဒေတွေနဲ့တရားစွဲဆိုထောင်ချမှုတွေလုပ်လာတာကြောင့်အခုလိုနိုင်ငံတကာဆန်နဲ့မညီတဲ့မီဒီယာလွတ်လပ်ခွင့်ဆုံးရှုံးမှုတွေဖြစ်လာရတာလို့လည်းမြန်မာသတင်းတောက်များကွင်းရက်ကပြောပါတယ်အသေးစိတ်ကိုမတ်ဆွမွန်ကတင်ပြပါမယ်
အရသာအစိုးရလက်ထက်ပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတဲ့အချိန်မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးနိုင်မှုတမရဦးသိန်းစိန်ကိုယ်တိုင်ကဆောင်ရွက်စီခဲ့တာမို့အခုလိုမျိုးစင်စာအဖြတ်တောက်ဆုံးစီးရင်နဲ့ထည့်သွင်းဖော်ပြချက်ဟာအမှန်တရားလက်တွေ့နဲ့ကင်းကွာတဲ့မှတ်ချက်ဖြစ်တယ်လို့နိုင်ငံတော်တမရရုံးညွှန်ကြားရေးမှူးလည်းဖြစ်တမရအိမ်တော်သတင်းထုတ်ပြန်ရေးတာဝန်ခံလည်းဖြစ်တဲ့ဦးစော်ထေးကအခုလိုတုံ့ပြန်ပါတယ
်အမေရိကန်လိုပေါ့နော်ဖုန်းပြောတာကအစဝါရှင်တန်လို့ရအနေထားမရှိဘူးအင်တာနက်ဝက်ဘ်ဆိုက်မပြောနဲ့ပေါ့နော်ပုဂ္ဂိုလ်ရေးတူချင်းပုဂ္ဂလိကလွတ်လပ်ခွင့်တွေအကုန်လုံးပေးထားတယ်ဗျနောက်သတင်းစာကြားနေတွေသတင်းမီဒီယာတွေနဲ့ပတ်သက်ပြီးတော့ထိမ့်ချုပ်တယ်ဆိုတာကျွန်တော်တို့တော့နားလဲဟိုသမရာကြီးလက်ထက်မှာအကုန်လုံးရေးချင်တာရေးပေါ့နော်ခွင့်ပြုနေပြီကျွန်တော်တို့အဲ့မဖွင့်နေရတိုင်းစဉ်းစားတယ်သမရာကြီးအဲ့ဒါတွေပြောတယ်လွတ်လပ်မှုနဲ့တာဝန်ယူမှုတာဝန်သိမှုမျှပြီးသွားမှရမယ်ဆိုတော့အဲ့ဒီချိန်မှာမြန်မာနိုင်ငံမှာရှိတဲ့မီဒီယာသမားတွေပေါ့နော်ပညာရှင်တွေအကုန်လုံးကပြောကြတယ်အဲ့တော့တာဝန်ယူမှုတာဝန်သိမှုကိုဘယ်လိုထိန်းလဲလွတ်လပ်လာတာနဲ့အများပုဂ္ဂိုလ်ရေးဆိုင်ဟာနောက်အကျိုးစီးပွားဆိုင်ရာထိပါမှုတွေရှိလာနိုင်တယ်ရှိလာရင်ဘယ်လိုလုပ်မလဲဆိုတော့အကျင့်ဝတ်ကိုပြောတဲ့အခါမှာမီဒီယာတစ်ခုချင်းရဲ့နာမည်သုံးသိခါနဲ့ဆိုင်တယ်ဆိုတော့လေကျွန်တော်တို့သူ့ဖွယ်စီကအဲ့လောက်ထိအမြင်မကျေသေးဘူးအဲ့တော့ရေးချင်တိုင်းရေးနေတဲ့ခက်ကဟိုဒီနေ့ခက်ချက်လက်သေးကြသည်ဖြစ်စေမသေးကြသည်ဖြစ်စေပေါ့နော်ဒီလောက်ဟိုလွတ်လပ်ခွင့်ရလာတဲ့အနေအထားမှာတပင်းလွတ်လပ်ခွင့်အနိုင်ဆုံးထိန်းချုပ်မှုအများဆုံးနိုင်ငံထဲမှာပါတယ်ဆိုတာကတော့လက်တွေ့နဲ့ကင်းကွာတယ
်မြန်မာသတင်းသမားတွေစုဖွဲ့ထားတဲ့မြန်မာသတင်းတော်များကွန်ရက် MGN အနေနဲ့ကတော့ဒါဟာအစိုးရဘက်ကနေမီဒီယာအပေါ်မှာဥပဒေအကြောင်းပြပြီးအပြစ်ပေးအရေးယူမှုစတဲ့ကင်တွယ်ဖြေရှင်းမှုတွေကပြင်းထန်လွန်းခဲ့တာမို့အခုလိုမျိုးနိုင်ငံတကာဆန်နဲ့မညီဘူးဆိုတဲ့မီဒီယာလွတ်လပ်မှုဆုံးရှုံးပါတယ်ဆိုတဲ့မှတ်ချက်တွေကိုမြန်မာနိုင်ငံရရှိခဲ့တာဖြစ်တယ်လို့ MGN ရဲ့အတူရေးမှုဦးမြင့်ကျော်ကသုံးသပ်ပါတယ
်မီဒီယာမှာဖြစ်တဲ့မှုကိစ္စတွေကိုသူကဟိုမတန်တဆပြစ်ဒဏ်တွေပေးတာတော့နောက်တရားစီရင်စနစ်ကလည်းအုပ်ချုပ်တဲ့ဟိုအစိုးရဖွဲ့တော်လို့ဆိုတော့ဒီခါလေးမှာတဲ့ရဲ့ခေါ်တာအဲ့ဒါကိုမလွန်ဆန်နိုင်တာသူတို့အဲ့အောင်ကြောက်ပြီးတော့ပြစ်ဒဏ်တွေပေးရတဲ့ဟာမျိုးတွေအဲ့ဒါတွေကြောင့်အမှုလို့ရက်လက်မျိုးနိုင်ငံကကျွန်တော်တို့ကထွက်တယ်လို့ကျွန်တော်ကလည်းဝင်နေ
တယ်။တမရယုံပြောခွင့်ရကတော့သတင်းသမားတွေဟာတီစဲဥပဒေကိုချိုးဖောက်ခဲ့တာကြောင့်သာဖြစ်တယ်လို့တုံ့ပြန်ပါတယ်။
ဒီရာတစ်ခုကကျင့်ဝတ်နဲ့မညီဘူးဆိုတဲ့အခါကျရင်ကျွန်တော်တို့ကဘာပြောရလဲဆိုတရားတော်ပေါင်းဆွဲရတာကြီးရှိပါတယ်။အဲ့တော့ဒါပုဂ္ဂလိကအချင်းချင်းလဲဆွဲတယ်။ even မီဒီယာလုပ်နေတဲ့လူတွေကိုယ်တိုင်ပေါ့နော်မီဒီယာတွေကိုယ်တိုင်ကကြံတဲ့မီဒီယာသမားတွေကိုတရားစွဲဆိုတာတွေအများကြီးရှိတယ်။ကျွန်တော်တို့ဒီအရှိတ်ပဲတန်ဖိုးပေါ့နော်အရှိတ်တန်ဖိုးအထူးသဖြင့်မြန်မာအချင်းချင်းမှုနဲ့မလျော်ညီတဲ့ခါမျိုးတွေမှာကြတော့ကျွန်တော်ဒီဘက်မှာကြတော့သူတို့အနောက်တိုင်းသားတွေအမြင်မှာအစံလုံးရအားဖြင့်လွှဲချော်နေတာရှိကောင်းရှိနိုင်တယ်သို့တော့လက်တွေ့ပေါ့နော်လူတို့အပေါ်မီဒီယာသမားတွေအပေါ်ထိန်းချုပ်မှုနဲ့ပတ်သက်လို့နေရတဲ့ကျိုးဖြစ်စေမနေရတဲ့ကျိုးဖြစ်စေပေါ့နော်နောက်ကျွန်တော်တို့မော်နီတာရင်းအစိုးရကလုပ်နေတာတွေနဲ့ဆန်တဲ့အစိုးရတွေနဲ့နှိုင်းယှဉ်လိုက်မှဆိုရင် ဆန့်ကျင်မှုအနည်းဆုံးတော့ဆိုနိုင်ပါဘ
ူးဒီမိုကရေစီအတွင်းကူးပြောင်းရေးကာလအယက်သားအစိုးရစတင်ချိန်တုန်းကတော့သတင်းမီဒီယာလွတ်လပ်ခွင့်ကအတန်အသင့်ရရှိလာတယ်လို့ပြောဆိုနေကြချိန်မှာပဲသတင်းရေးသားဖော်ပြမှုတွေနဲ့ပတ်သက်လို့တရားစွဲဆိုမှုတွေသတင်းသမားတွေအပေါ်မှာဖန်ဆီးထောင်ချမှုတွေဇက်တိုက်ဖြစ်လာတဲ့အပြင်သတင်းမောက်ဆန္ဒပြမှုတွေမှာကွင်းစင်သတင်းရယူနေတဲ့သတင်းသမားတွေအပေါ်မှာရည်ရွယ်ချက်ရှိရှိတိုက်ခိုက်မှုတွေရှိလာပါတယ်ဆိုပြီးတော့သတင်းသမားတွေနဲ့အာဏာပိုင်တို့ကြားတင်းမာမှုတွေဖြစ်လာနေတာပါဒါဟာမြန်မာသတင်းမီဒီယာလွတ်လပ်မှုဆုံးရှုံးလာပြီးတော့သတင်းလွတ်လပ်ခွင့်မရှိတော့တဲ့နောက်ကျောင်းပြန်တဲ့လုပ်ရည်အဖြစ်နဲ့နိုင်ငံတကာကမြန်မာသတင်းမီဒီယာစံကိုတုံ့တက်လာနေကြတာလည်းဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာပါအခုတခါတော့တိုင်းသားလက်နက်ကိုင်ခေါင်းဆောင်တူဦးနဲ့ပတ်သက်လို့သမရယုံဝန်ကြီးတူဦးရဲ့ပြောကြားချက်ကိုတင်ပြချင်ပါတယ်သမရယုံဝန်ကြီးဦးအောင်မင်းတလောကဂျပန်နိုင်ငံကိုရောက်ရှိစဉ်အတွင်းဂျပန်သတင်းစာတစောင်ဖြစ်တဲ့ Nikkei သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာသူနဲ့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်တို့2012ခုနှစ်အတွင်းမှာတွေ့ဆုံခဲ့ပြီးအဲ့ဒီနောက်ကိုကန့်ခေါင်းဆောင်ရဲ့မြေတားရက်ခံချက်အရဖုန်ကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့တယ်လို့ဆိုထားပါတယ်ကိုကန့်အဖွဲ့ပြောခွင့်ရသူကတော့ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အနေနဲ့ဒီပြောဆိုချက်မမှန်ကြောင်းငင်းဆန်ခဲ့ပြီးဥပုံကြားရှင်ဟာနေဆက်တစ်ချောင်းမှာပဲနေခဲ့တာလို့ဆိုပါတယ်အသေးစိတ်ကိုကိုသားညွန့်ဦးကပြောပြမှာပါ
ကောင်းပါပြီခင်ဗျအဲ့ဒီမင်းမြန်ကန်းထဲမှာတော့ဝန်ကြီးဦးအောင်မင်းကနေကေးသတင်းဌာနကိုပြောထားတဲ့နေရာမှာဒီကိုကန့်ခေါင်းဆောင်ဥပုံကြားရှင်ကသူနဲ့ဒီဖိလစ်ပိုင်နိုင်ငံမနီလာမှာတွေ့ဆုံစဉ်တွင်ဒီသူ့အနေနဲ့နေရက်ကိုပြန်လို့လဲအဲ့ဒီမှာရွက်ောက်ပွဲဝင်လို့လဲဆိုပြီးတော့ပြောခဲ့တယ်လို့ဆိုပါတယ်ဒါကြောင့်မလို့ဒီသမရအနေနဲ့ကဥပုံကြားရှင်ကိုလူငင်းချမ်းသာခွင့်ပေးခဲ့ပေမဲ့ဥပုံကြားရှင်ဟာဂရိမတီပဲနဲ့လက်နက်ကင်လှုပ်ရှားမှုတွေကိုပြန်လုပ်ခဲ့တယ်ဆိုပြီးတော့ဥအောင်မင်းကအဲ့မှာအပြစ်တင်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုကန့်ဖွဲ့ရဲ့ပြောခွင့်ရသူဦးထွန်းမြတ်လင်းကိုမေးမြန်းကြည့်တော့ဥပုံကြားရှင်နဲ့ဥအောင်မင်းတို့တွေ့ဆုံတာမျိုးမရှိခဲ့ပါဘူးဆိုပြီးတော့ငြင်းဆန်ထားပါတယ
်။ကျွန်တော်သိတော့တော့ဒီနေဆက်တိတာဒီမှာပဲနေပါတယ်ခင်ဗျ။ကိုကန့်ကတော့မနေပါဘူးခင်
ဗျ။အဲ့ဒီမတန်ခင်မှာရောမြန်မာအစိုးရနဲ့အဆက်ဆံဆက်ဆက်မှုရှိပါလား။
မရှိပါဘူးခင်ဗျ
။ဦးအောင်မင်းကဖိလစ်ပိုင်မှာမနီလာမှာပဲတွေ့တာတခုပဲရှိတာပေါ့
။သူတည်းဦးအောင်မင်းလည်းမတွေ့ခဲ့ဘူးပါဘူးခင်ဗျ
။ဦးအောင်မင်းကပြောတာတော့မနီလာမှာဥဖုံကြားရှင်နဲ့စုံတဲ့အခါမှာသူကမြစ်တိုက်ရဲ့ခံချက်ရသမရရဲ့လူငင်းချက်လာခွင့်ပေးဖို့ဆိုပြီးတော့ပြောတယ်ဒီအုတ်ချွေပိုင်မှာပြန်လုချင်တယ်ပြောတဲ့အတကြောင်လို့သူတို့လူငင်းချက်လာခွင့်ပေးဖို့တဲ့သူတို့စီစဉ်ပေးခဲ့တယ်ပေါ့နော်စီစဉ်ပေးခဲ့တဲ့အခါမှာဥဖုံကြားရှင်ကနေပြီးတော့သူတို့ဂရိပိတာရဲ့တိုင်မလုဘဲနဲ့လက်နက်ကလှုပ်ရှားမှုပြန်လုလာတယ်ဆိုပြီးတော့အဲ့လိုမျိုးသူဥဖုံဘက်က
ကျွန်တော်တိတော့တော့မရှိပါဘူးခင်ဗျာမတွေ့ဘူးပါဘူးဥဖုံကြားရှင်ကနဲ့ဥဖုံကြားဘူးကနိုင်ငံတော်ဟိုပေါ့မွေစည်းဝါတက်ခဲ့ရေးမှာတစ်ထဲဝင်ဝင်လုခဲ့တယ်ပိမ့်ပါပြောက်ရည်လဲအောင်မြင်မြင်နဲ့ဒီကုကန့်ဒေတာမှာပေါ့ဗျာတိမ့်ဆက်ပြုံးမှုကိုပပျောက်စီခဲ့တယ်ဆိုတော့အကြောင်းရင်းကြောင့်သူတို့ကိုလွတ်ငင်းချမ်းသာခွင့်ပေးလိုက်တာနဲ့တူတယ
်ဟုတ်ဟုတ်ကဲ့အဲ့ဒါဘယ်နှစ်ခုနှစ်လောက်ကလဲခင်ဗျာ
2012လားအဲ့လိုပဲဖြစ်မှာတဲ့ကျွန်တော်သိမမှတ်ပြီတော့
ဂိတ်ကလာနောက်ပိုင်းမှာဥဖုံရှားရှင်နေနဲ့တိမ့်ဆောင်ပြီးတော့သွားလာစရာမလိုဘူးပေါ့
အဲ့လိုပြောအောင်ပါပေါ့ဗျာ
အဲ့တော့ဥအောင်မင်းနဲ့တွေ့တယ်ဆိုတော့မဟုတ်ဘူးပေါ့နော
်မဟုတ်ဘူးဗျာကုကက NCC team မှာတောက်လျှောက်ပါလာခဲ့တာပဲဗျ။အဲ့မှာကုစလေလွတ်ထားတာရှိပါတယ်။ဆိုတော့က NCA တောက်လျှောက်ဒီအစည်းအဝေးတွေထိုင်တယ်လို့တဲ့အချိန်မှာတောက်လျှောက်ပါပါတယ်။ကုကကတက်တက်ကြီးဆင်းပြစရာဆင်းပြစရာမလိုပါဘူးခင
်ဗျ။ဥအောင်မင်းပြောသွားတဲ့အထက်မှာဥဖုံကြားရှင်ကသူကတိတိုင်းမဟုတ်ဘူးလက်နက်ကင်လှုပ်ရှားမှုပြန်လုလာတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ဥထွတ်မြန်နယ်ပါများမှတ်ချက်ပေးလို့ပါလေ
။ကျွန်တော်ချင်တာတို့ကအဲ့ဒီဆင်ခြေပေးတော့ပါ။တို့တိုက်တာကသူတို့ကမှန်တယ်ဆိုတဲ့ပုံစံပေါ့ဗျာလူတော်မတွေ့ဘူးပဲဗျာမနီလာတော့မရောက်ဘူးလောက်ပါဘူးကျွန်တော်ထင်တယ်ဥပေါ်ကြားရှင်က
ဒါပေမဲ့
အဲ့တော့ pro ကတိတော်ပြီးမလဲ
ဒါပေမဲ့ကိုကန့်ဒီကိုကန့်အနေနဲ့ကိုကန့်တပ်ဖွဲ့အနေနဲ့ဒီနေရာကိုလောက်ကန်ဒေတာကိုပြန်ထိန်းချုပ်ဖို့ဆိုပြီးတော့ဥပေါ်ကြားရှင်ကအရင်ဆုံးဒီ global times ဘာလို့ ਨੇ interview တွေမှာပြောခဲ့ပူပါတယ
်တခါလေးပါတာပြန်တဲ့အချိန်မှာနည်းနည်းလေးကွဲလွဲမှုတော့ရှိမယ်ထင်တာပဲဗျာ
ဟုတ်ကဲ့
ကျွန်တော်တိတော့တော့ तू ကအိမ်ပြန်ချင်တယ်အဲ့တော့ပြောတယ်ပြီးတော့အခုကျွန်တော်ဒီရဲဘော်လေးတွေလည်းအိမ်နဲ့ခွဲနေရတာကြာနေပြီအဲ့ဒါလည်းအိမ်ပြန်ချင်တယ်ဆိုတာပဲအဲ့ဒါကိုပြောတာနေပါပ
ါဟုတ်ကဲ့အိမ်ပြန်ချင်တယ်ပြောတော့အဲ့ချိန်ကာလမှာသူ့ကိုလူငင်းချမ်းသာခွင့်ပေးထားပြီးပြီပဲ
ဒါပေမဲ့သူတို့ကဒီ MNDA ကိုအတိမတ်မပြုတ်ဘူးပဲဗ
ျဝန်ကြီးဦးအောင်မင်းနဲ့ဒီဂျပန်ဒီကေးထက်ကမြန်မြန်ကန်းနဲ့မှာတော့မြန်မာအစိုးရရဲ့လက်တလောညီညာရေးလုပ်ငန်းစဉ်ထဲမှာကိုကန့်အဖွဲ့ကိုထည့်မထားဘဲနဲ့သူတို့ဒီနဲ့တရားဆွေးနွေးသွားဖို့တော့ရှိတယ်ဆိုပြီးတော့ဥအောင်မင်းကပြောထားပါတယ်။နောက်ဥပုံကြားရှင်ဘက်ကပြဿနာကိုနိုင်ငံရေးအနည်းနဲ့မရှင်းမနဲ့လက်နက်ကင်လှုပ်ရှားခဲ့တယ်လို့ဆိုပေမဲ့သူတို့အနေနဲ့ကတော့ကုကန့်ရဲ့ပြဿနာကိုနိုင်ငံရေးအနည်းနဲ့ရှင်းဖို့ဆောင်ရွက်သွားပါမယ်ဆိုပြီးတော့လည်းဥအောင်မင်းကအဲ့ဒီမေးမြန်းခန်းထဲမှာပြောဆိုထားပါတယ်ခင်ဗျာ
။ကျွန်တော်တို့
ဗီယိုရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ပြည်ဝင်မြန်မာပိုင်းရဲ့ဗိုလ်ဒုနီးယားအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတခါတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပါမယ်။မြောက်ကိုရီးယားနိုင်ငံကအမေရိကန်ပြည်ထောင်စုအထိပြစ်ခတ်နိုင်တဲ့တာဝေးပြစ်ပယ်ထိန်သုံးဒုံးကျည်ကိုတိစောက်ဖို့ကြိုးပမ်းနေတယ်ဆိုပြီးသမ္မတဥဘာမားရဲ့အမျိုးသားထောက်လှမ်းရေးဆိုင်ရာညွှန်ကြားရေးမှူးကအမေရိကန်လွှတ်တော်ကိုပြောဆိုလိုက်ပါတယ်။ VOA သတင်းတော့ Brian Patton သတင်းပေးပို့ထားတာကိုကုသန်းထွောင်းကပြောပြမှာပါ။
အမေရိကန်နိုင်ငံတည်ပစ်ခတ်လို့ရတဲ့ KN08 လို့ခေါ်တဲ့တာဝေးပစ်ပဲ့ဒင်းလုံးဒုံးကျည် ICBM ကိုတိစောက်ဖို့အတွက်မြောက်ကိုရီးယားနိုင်ငံကကြိုးပမ်းနေတယ်လို့ပြီးခဲ့တဲ့သတင်းပတ်ကအမေရိကန်လွှတ်တော်ကြားနာပွဲမှာရေးသားတင်ပြခဲ့တဲ့ထွက်ဆိုချက်ထဲမှာအမေရိကန်အမျိုးသားထောက်လှမ်းရေးဆိုင်ရာညွှန်ကြားရေးမှူး James Clapper ကထည့်သွင်းဖော်ပြခဲ့ပါတယ်။အဲ့ဒီအတောတွင်းမှာပဲအမေရိကန်စစ်ဌာနချုပ်ရဲ့အာရှဆိုင်ရာနိုင်ငံရေးနဲ့စစ်တပ်ရေးရာလက်ထောက်ညွှန်ကြားရေးမှူး David Stilwell ကမြောက်ကိုရီးယားနိုင်ငံရဲ့ဒုံးကျည်အန်ဒရယ်ကြောင့်ကိုရီးယားကျွန်းဆွယ်ဒေသမှာ THAAD ဒုံးကျည်ကာကွယ်ရေးစနစ်လိုအပ်လာပါတယ်လို့ပြောခဲ့ပါတယ်။မြောက်ကိုရီးယားရဲ့ကြီးမားလာတဲ့တာဝေးပစ်ပဲ့ဒင်းဒုံးဒုံးကျည်အန်ဒရယ်နဲ့တောင်ကိုရီးယားရဲ့ဒုံးကျည်ကာကွယ်ရေးဆိုင်ရာလိုအပ်ချက်တွေကအမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးဆိုင်ရာစိုးရိမ်ပူပန်မှုတွေနဲ့ဆက်ဆက်မှုရှိနိုင်ပေမဲ့တောင်ကိုရီးယားအစိုးရအတွက်တော့ဒီကိစ္စနှစ်ခုဟာတသက်စီပါတောင်ကိုရီးယားနိုင်ငံရဲ့စိုးရိမ်မှုဟာတာတိုပစ်ပဲ့ဒင်းဒုံးဒုံးကျည်ရဲ့အန်ဒရယ်သာဖြစ်ပြီး ICBM ရဲ့အန်ဒရယ်တွေမဟုတ်ဘူးလို့ကိုရီးယားကာကွယ်ရေးကွန်ရက်ရဲ့လုံခြုံရေးဆိုင်ရာသုံးသပ်သူရှင်အင်ကွန်းကကိုရီးယားဘာသာစကားနဲ့ပြောလိုက်ပါတယ်
တေရကန်တန်ဒိုမီဆိုင်ရယ်ဟန်ဂူကိုကွန်ဂီဟာဂျ်အန်ချောတော့ဟန်ဂူကိုကွန်ဂီဟာဂျ်ဆူအပ်ကိုခြေဒေဆာဇင်ဂရီ
ဒီတာဝေးပစ်ပဲ့ဒင်းဒုံးဒုံးကျည်တွေဟာတွားနိုင်တဲ့အကွာအဝေးကန့်သတ်မှုတွေရှိတာကြောင့်တောင်ကိုရီးယားကိုပစ်လို့မရပါဘူးလို့မစ္စတာရှင်းကကိုရီးယားဘာသာစကားနဲ့ပြောသွားတာဖြစ်ပါတယ်သူထင်ပြောရရင်မစ္စတာကလပ်ပါရဲ့မှတ်ချက်ဟာတောင်ကိုရီးယားမှာ THAAD ကာကွယ်စနစ်ကိုအသုံးပြုဖို့မဟုတ်ဘဲအမေရိကန်ပြည်ထောင်စုရဲ့ကာကွယ်အသုံးစရိတ်ကိုရှော့ချမှာဆိုလို့သတိပေးတာတသက်တာဖြစ်ပါတယ် THAAD ဒုံးကျည်ကာကွယ်ရေးစနစ်ဟာ1900ကီလိုမီတာအကွာမှာရှိတဲ့အရာဝတ္ထုကိုထောက်ပြနိုင်တဲ့ရေဒါပါပြီးအမြင့်ကနေပစ်လိုက်တဲ့ဒုံးကျည်တွေကိုကြားဖြတ်ထောက်လန်းနိုင်ဖို့တီထွင်ထားတာဖြစ်ပါတယ် THAAD ကာကွယ်စနစ်ဟာတရုတ်နိုင်ငံနဲ့ရုရှားနိုင်ငံကဒုံးကျည်တွေကိုကြားဖြတ်ထောက်လန်းနိုင်မဲ့အပြင်အဲ့ဒီဒေတာတွင်မှာရှိတဲ့အမေရိကန်နိုင်ငံရဲ့စစ်တပ်ရေးရာလုတ်ပိုင်ခွင့်တွေများလာမှာဖြစ်တဲ့အတွက်တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကတော့ဒီကာကွယ်စနစ်အသုံးပြုရေးကိုဆန့်ကျင်နေပါတယ်။အခုချိန်ထိတော့တောင်ကိုရီးယားအစိုးရရဲ့အရာရှိတွေက THAAD ကာကွယ်စနစ်နဲ့ပတ်သက်ပြီးဗတ်လိုက်ပြောဆိုတာတွေမရှိသေးပါဘူး။မေးခွန်းတွေကိုပြန်လည်ဖြေကြားရမှာတော့အမေရိကန်အစိုးရဘက်ကတရားဝင်တောင်းဆိုမှုတွေမလာသေးဘူးဆိုတာရဲ့တရားဝင်ညှိနှိုင်းတိုင်ပင်မှုတွေမရှိသေးဘူးဆိုတာရဲ့နောက်ပြီးကိုရီးယားကျွန်းဆွယ်ဒေသမှာ THAAD battery ကိုနေရာချဖို့ဘာမှမဆုံးဖြတ်ရသေးဘူးဆိုတာကိုပြောခဲ့ပါတယ်။မြောက်ကိုရီးယားမှာရှိတဲ့ Sohae satellite စတင်ရေးစခန်းမှာဒုံးကျည် engine တိစောက်ရေးနဲ့စမ်းသပ်မှုတွေလုပ်နေတာကို satellite တပ်ပုံတွေကလည်းတဆင့်မြင်တွေ့နိုင်တဲ့အတွက် Mr. Clapper ရဲ့ပြောဆိုချက်ဟာမှန်ကန်ကြောင်ပြသနိုင်ပါတယ်လို့ John Hopkins တက္ကသိုလ်အထက်တန်းနိုင်ငံတကာရေးရာကျောင်းရဲ့ American Korea Institute နဲ့ဆက်စပ်မှုရှိနေတဲ့သုံးသပ်သူတွေကပြောပါတယ်။သူတို့ပြောကြားချက်အရဆိုရင်အဆိုအဝါဆုံးအခြေအနေကိုရောက်ခဲ့ရင်တောင်မြောက်ကိုရီးယားက ICBM ဒုံးကျည်ကို3နှစ်ကလေး5နှစ်အတွင်းအသုံးပြုတာပဲရှိမှာပါ။ဒါပေမဲ့လက်ရှိရှိနေတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့နည်းပညာဆိုင်ရာအခက်အခဲတွေနဲ့ဆိုရင်ဒီ ICBM ဒုံးကျည်ကိုအသုံးပြုဖို့ဟာဆယ်စုနှစ်နဲ့ချီပြီးကြာသွားနိုင်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားဟာ ICBM ကိုအသုံးပြုနိုင်တဲ့အခြေအနေကိုရောက်ဖို့စမ်းသပ်မှုတွေကိုလုပ်ဖို့လိုတယ်လို့ရှင်အင်ကွန်းကကိုရီးယားဘာသာဖြင့်ပြောလိုက်ပါတယ်
။ 무기로 인정을 받기 위해서는 최소한 10번 정도의 발사실을
두 뼈라가 렛넷 တစ်ခု အနေ နဲ့ တတ်မှတ် ခံ ရ ဖို့ ဆို ရင် ဒုံးကျည် တစ်ခု ဟာ 10 ချိန် လောက် စမ်းသပ် ခံ ရ မှာ ဖြစ်ပြီး 10 ချိန် မှာ 9 ခါ လောက် အောင်မြင် ရ မှာ ဖြစ် ပါတယ် KN08 ကို စမ်းသပ် မှု တွေ မလုပ် ရ သေး တဲ့ အတွက် အသုံး ပြု လို့ ရ မယ် ICBC ဒုံးကျည် ကို ရရှိ ဖို့ ဆို ရင် မြောက်ကိုရီးယား နှစ် အနည်း ငယ် ကြာ အောင် မှာ ပါ လို့ သူ ကခန့်မှန်း ပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ဘူဒူနေညဘက်စီစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယနိုင်ရွယ်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာမီဒီယာမြင်ကွင်းမြန်မာတခွင်အစီအစဉ်နဲ့ဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်တင်ဆက်တဲ့အခါမှာတော့
ဘူဂျုတ်နေဝင်လို့အင်မတန်အာနာမန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတော့မှဝင်တင်လုတ်သွားတဲ့သတင်းစာကိုပြည်သူသတင်းစာအဖြစ်နဲ့ပြည်သူလူထုကလက်ခံခဲ့ကြတယ
်။မကြခင်မှာနားဆင်ရဖို့ရှိပါတယ်။အခုတော့မြန်မာမီဒီယာမြင်ကွင်းကိုအလှည့်ပေးကြပါတယ်။ဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာအစိုးရစစ်စာမွေးပွဲအပြီးကိုတန်းကျောင်းသူတေဆုံးရတဲ့ကိစ္စနဲ့ဒီအပေါ်မှာလူမှုမီဒီယာတွေရဲ့တုံ့ပြန်သုံးသပ်ချက်အင်္ဂလန်ကမြန်မာဆရာဝန်တူဦးမဖွဲမရပြုမှုအတွက်ထောင်ဒဏ်18လအပြစ်ပေးခံရတဲ့အကြောင်းစတာတွေကိုဆွေးနွေးထားတာပါ။မအိမ်ခိုင်ဦးကရေးသားထားပြီးဦးစံမိုးရေကကူညီတင်ဆက်ထားပါတယ
်အခြေခံကျောင်းများရဲ့2014-2015ပညာသင်နှစ်အတန်းတင်စာမေးပွဲအောင်စင်းကိုတနင်္ဂနွေလုံးအတိုင်းအတာနဲ့ကြီးညာအပြီးမှာတော့ကျောင်းသားတွေနဲ့ပတ်သက်တဲ့သတင်းတွေကမီဒီယာတွေပေါ်မှာပေါ်လာခဲ့ပါတယ်ပြည်နယ်တွေမှာအရှုံးများတယ်ဆိုတဲ့သတင်းတွေထွက်လာသလိုအောင်စင်းမှားယွင်းဖော်ပြတယ်ဆိုတဲ့သတင်းတွေကလည်းလူမှုကွန်ရက်မီဒီယာတွေပေါ်မှာတက်လာခဲ့ပါတယ်။အရင်ကစံမေးပွဲအောင်စင်းမှားယွင်းဖော်ပြမှုတွေအနီးပတ်ဝန်းကျင်ကလူတွေသာသိခဲ့ရပေမဲ့အခုနောက်ပိုင်းမှာတော့လူမှုကွန်ရက်မီဒီယာတွေကြောင့်ပိုးပြီးတော့လူသိများလာခဲ့ရတာပါ။အဲ့ဒီရက်ပိုင်းကကိုရန်ကျောင်းသူတူနေအိမ်ဝရန်တာကနေပြုတ်ကျတေဆုံးခဲ့တဲ့ဓာတ်ပုံတွေတက်လာပြီးမှဒီကိစ္စနဲ့ပတ်သက်ပြီးစံမေးပွဲကြာဆုံးတဲ့အတွက်ကိုကိုကိုတက်သေးတာဆိုတဲ့သတင်းနဲ့တေဆုံးသူရဲ့ဓာတ်ပုံတွေဟာအွန်လိုင်းမှာပြန့်နှံ့ခဲ့တာကြောင့်မိသားစုအနေနဲ့စိတ်အနှောက်အယှက်ဖြစ်ခဲ့ရတယ်လို့ကြားသိရပါတယ်။ Social လူမှုမီဒီယာတွေကိုမထိန်းချုပ်နိုင်တာကြောင့်အခုနောက်ပိုင်းသတင်းအမှားတွေနဲ့မဖွဲမရဓာတ်ပုံတွေပြန့်နှံ့မှုဟာကျောင်းသားလူငယ်လူရွယ်အရွယ်တွေသာမကကျောင်းသားရဲ့မိဘတွေအတွက်ပါစိုးရိမ်ပေါ်ရာဖြစ်လာနေရပါတယ်။ဒါနဲ့ပတ်သက်လို့ကျောင်းသူတူဦးရဲ့မိခင်ဖြစ်သူဒေါ်ဤစုအောင်ကအခုလိုပြောပါတယ်
ဖြစ်ချမ်းသာနေမှာမဟုတ်ဘူးလေအခုချိန်မှာကိုသားသမီးကိုဗေမိပါမှလည်းဒီလိုမျိုးဖြစ်စေချင်ပါလည်းမဟုတ်ဘူးသူကသူကံတရားကြောင့်သူဖြစ်လာတဲ့ချိန်မှာစာမိုးဘွယ်အောင်စင်းထွက်တာနဲ့လည်းတိုက်ဆိုင်ပြီးတော့ဖြစ်တာလည်းဖြစ်ဆိုင်နေပေါ့နော်။ညာလူတွေကဖောင်းပွားပြီးတော့အမျိုးမျိုးတွေပြောနေကြတယ်သူကသူဘလို့ပဲပြုတ်ကြပြုတ်ကြပေါ့နော်ဒါပေမဲ့သူ့မိဘတွေလည်းအခုချိန်မှာရင်းနဲ့မဆက်အောင်ဘာပဲပြောပြောခံစားနေရမယ်ကိုလည်းကလေးအမေတယောက်အနေနဲ့ခံစားရင်အခုချိန်မှာကိုဆိုလည်းပေါ်ပြမပေါ်ပြထက်အောင်လောက်အောင်ကိုခံစားနေရမှာတေးကြတယ်မအဲ့လိုမျိုးတွေနင်းတွေ့နေရရင်လည်းသူမိဘတွေလည်းအကြီးအကျယ်ခံစားရမယ်ဒါပေမဲ့မတင်ရဘူးလို့လည်းမတင်ရဘူးလို့ပိတ်ပင်ပိုင်ခွင့်မရှိဘူးလေအမှန်တိုင်းပြောရင်တော့အဲ့လိုမျိုးတွေမတင်သင့်ဘူးမတင်စေချင်ဘူ
းနောက်ထပ်တင်ပြခြင်းတဲ့သတင်းကတော့အင်္ဂလန်မှာမြန်မာဆရာဝန်တဦးလူနာကိုမဖွဲမရပြုတာကြောင့်ထောင်နှံ18လကြာခံခဲ့ရတယ်လို့နိုင်ငံတကာမီဒီယာတို့မှဖော်ပြတာနဲ့ပတ်သက်လို့ပြောဆိုဆွေးနွေးနေကြပါတယ်အဓိကပြဿနာကဒီလိုကိစ္စမျိုးတွေမြန်မာနိုင်ငံမှာလဲမြန်မာအမျိုးသမီးငယ်တွေကြုံတွေ့ကြပူပါတယ်။ဒါပေမဲ့ဒီလိုပြဿနာတွေဘာကြောင့်တရားရုံးတွေအထိရောက်မလာရတာပါလဲ။မြန်မာနိုင်ငံဥပဒေမှာကာအိန္ဒီပြတ်မှုအတွက်ထောင်ဒဏ်2နှစ်ဒါမှမဟုတ်ရင်ငွေဒဏ်ကျခံစီဆိုတဲ့အထိရှိပေမဲ့မြန်မာအမျိုးသမီးတော်တော်များများကအာဓမ္မမှုတွေမှာတောင်တိုင်ကြားဖို့မဝင်ရဲကြသေးပါဘူး။အခုလိုလက်ရောက်မှုတွေမှာဆိုရာထူးကြီးသူတွေငွေကြေးချမ်းသာသူတွေနဲ့ကြုံတွေ့ရရင်တိုင်ကြားဖို့ခက်ခဲတယ်လို့ဒီသတင်းနဲ့ပတ်သက်လို့နောက်ဆက်တွဲပြောဆိုတဲ့နေလဲကြားနေရပါတယ်။ဒီကြောင်းနဲ့ပတ်သက်လို့အမျိုးသမီးရှင်းနေတူဖြစ်တဲ့ဒေါ်တန်နာမြင့်ကအခုလိုပြောပြပါတယ
်။ဒီလိုကိစ္စဆိုရင်တော့မိမိကိုင်းညီပြတ်မှုနဲ့ပတ်သက်တယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးပေါ့အရေးယူရပါလို့တည်နေကိုယ်နိုင်ငံမှာလည်းဘာလို့လဲဆိုတော့ဒီနိုင်ငံကအဲ့လိုတခုဆိုရင်ကိုယ်ရင်ကျေးမှုရချက်ကြောင့်နေရတဲ့ဒီလိုအမှုတွေကအပြင်မထွက်လာဘူး။အဲ့လိုမျိုးအလုပ်ခံရတဲ့လူတွေကလည်းတိုင်တန်းလာတော့ဘာမှမတော်နာဘူးเนาะသူတို့ရဲ့ဟိုပါပြမမလုပ်ရဲကြအောင်မလုပ်ရဲတော့ကိုတကယ်ပြောရှင်တစ်ဖက်ကဟိုအခွင့်ရေးပေးသူဖြစ်တယ်ပေါ့အများဖြစ်ကကိုဒီဗမာပြည်မှာအများရှိကြတဲ့ဟိုပါဘောเนาะအမျိုးသမီးများသူကဟိုပါဘောเนาะကိုထဲရာထူးကုန်သိခံမြင့်နေတဲ့လူရှင်ကြောက်ရွံ့နေပေါ့เนาะကိုမှာကိုကိုရာထူးပဲဟိုပါဘောเนาะလူတိုင်းရမှာတော့ရာထူးနေနေနေတန်းသူအခွင့်ရေးရှိတယ်လေ အခက်ခဲရှိတယ်ဆိုတာဟိုပါပေါ့နော်အများအဖြစ်ပေါ့နော်ဒီမြန်မာလူမျိုးပတ်ဝန်းကျင်မှာဟိုကရာထူးကြီးအဝမြင့်တဲ့လူတွေဆိုရင်သူတို့အနေနဲ့မပြောရဲကြဘူ
းအခုတစ်ပတ်သတင်းမီဒီယာတွေပေါ်မှာအများဆုံးတွေ့နေရတဲ့သတင်းတွေထဲမှာရုရှားငါးဖမ်းတင်ပေါ်မှတ်မှုမှာတည်ဆုံးခဲ့ရတဲ့မြန်မာတင်ပေါ်သားတွေရဲ့ရုပ်လောင်းတွေပြန်ပြီးတော့တည်လာတဲ့အကြောင်းအဖမ်းဆီးခံပြည်သူတွေနဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ဖို့အတွက်နှစ်တကူဆူတောင်းတဲ့သတင်းစာမေးပွဲအောင်ဆင်းရဲ့နောက်ဆက်တွဲသတင်းတွေနဲ့ Daily 11သတင်းစာရဲ့သတင်းတစ်ပုဒ်မှာချွေတန်လင်း Skynet ဥကျော်ဝင်းရဲ့ဇနီးအမိကိုမိခင်နာမည်နဲ့မှောင်ရင်ဖော်ပြခဲ့တဲ့အကြောင်းစာရာတွေဟာလူအများစိတ်ဝင်တစားရှိကြတဲ့အကြောင်းအရာတွေဖြစ်တယ်ဆိုတာကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်
ပိုင်းကံဦးရေးသားပြီးဦးဆံမိုးရေတင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာပါ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တွေ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအခုတော့စူးစောကနမူနာနားဆင်ကြရတဲ့ဦးကျော်ဇန်သားရဲ့မြန်မာအရေးသုံးသက်ချက်အလှည့်ရောက်လာပါပြီ။သတင်းမီဒီယာသမားတွေကိုဘယ်လိုအကဲဖြတ်ကြပါသလဲ။မီဒီယာသမားနဲ့တက်ကြွလှုပ်ရှားသူဘယ်လိုကွာခြားပါသလဲ။ကွယ်လွန်သူဦးဝင်းတင်ရဲ့သတင်းသမားရုပ်ပုံလွှာနဲ့နိုင်ငံရေးရုပ်ပုံလွှာကိုဦးဝင်းတင်အထိမ့်မှနှစ်ပတ်လည်နေ့ဂုဏ်ပြုအစီအစဉ်ဖြစ်ဒေါက်တာဦးအောင်ခင်းဦးကျော်ရင်မြို့တို့နဲ့ဦးကျော်စံတာကသုံးသက်ဆွေးနွေးတင်ပြပါမယ်။
ကျွန်တော်ဒီကနေ့ကတော့ဆရာဦးဝင်းတင်ကွယ်လွန်ခြင်းနှစ်ပတ်လည်နေ့ကိုဂုဏ်ပြုသောအားဖြင့်ပြုလုပ်မယ့်အစီအစဉ်ဖြစ်ပါတယ်။ဆရာဦးဝင်းတင်အကြောင်းကြီးပဲလို့မဟုတ်ဘူးပေါ့ခင်ဗျာ။ဆရာဦးဝင်းတင်နဲ့ပတ်သက်ခဲ့တဲ့အဓိကဘဝတစ်စိတ်တည်းသားဖြစ်တဲ့ journalism အကြောင်းသတင်းမီဒီယာအကြောင်းနဲ့ပတ်သက်ပါတယ်။သတင်းမီဒီယာသမားတွေကိုဘယ်လိုတိုင်းတာကြသလဲ credibility နဲ့တိုင်းတာတဲ့ဝင်းတင်လုပ်ခဲ့တဲ့နမူနာကဒီပောင်ထဲမှာဘလောက်ဝင်သလဲဆိုတာမျိုးကိုအဓိကပြောချင်တာဖြစ်ပါတယ်။ဆိုတော့ဆရာတော်တော်ဝင်ကိုကျွန်တော်ပထမဆုံးပြောစီခြင်းပါတယ
်အခြေအနေပေါ်မှာမူတည်တာပေါ့ဗျာတာမန်အခြေအနေဆိုရင်တော့ဖြစ်မှန်ဖြစ်ရမှန်တွေကိုလိုက်ပြီးတော့ပေါ်ထုတ်တဲ့လူတွေပေါ့ဗျာနောက်ပြီးတော့ဒီဖိနိတ်တဲ့နိုင်ငံတွေဘာတွေကြတော့ယုံကြည်ချက်ကိုအဓိကထားကြတာမရတာပေါ့ဆရာဦးဝင်းတင်တို့ကြတော့လေသူ့ရဲ့ယုံကြည်ချက်ကအဓိကပဲဘာလို့လဲဆိုတော့ तू ကအရင်တုန်းကဟိုမဆာလာကိမှာလည်းဒါဂျာနယ်လစ်လုပ်ခဲ့တယ်အဲဒီတုန်းကလည်းသူမန္တလေးမှာလူတို့အားကြီးမှာဆရာတန်းထွန်းတို့ဟိုဒေါ်မာတို့နဲ့စနေဝိုင်းပါညာနဲ့သူပြုပြင်ရေးပေါ့ဗျာသူယုံကြည်ချက်တွေပါအဲ့လိုမျိုးလုပ်တာကျွန်တော်ကြားတယ်ဆိုတော့ तू ကဂျာနယ်လစ်ပိုင်းနေမှုတော့ဒီနောက်ပိုင်းကျတော့ဒီမှာယုံကြည်ချက်ရှိလာတာပေါ့ဗျာအဲ့တော့ကိုလိုနီခေတ်ကကျွန်တော်တို့ဗမာပြည်မှာရှိတဲ့သတင်းစာစရာတချို့လူပေါ့အဲ့တော့သူတို့အဖို့မှာဒီယုံကြည်ချက်ကပြည်သူအတွက်ဘယ်လိုဆောင်ရွက်ရမယ်ဆိုတာသူတို့အတွက်ကအဓိကလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာဦးကျော်မြင့်ကဘယ်လိုသုံးသပ်လိုပါလဲဆရာ
ကျွန်တော်ကလည်းဆရာဦးအောင်ခင်နဲ့သဘောတူပါတယ်ဗျကျွန်တော်အမြင်နည်းနည်းလေးဖြည့်ဆွက်ချင်တာကတော့သူ့ရဲ့ရက်တည်တဲ့ဘက်ပေါ့ဆရာဝန်တင်မန္တလေးမှာလာပြီးတော့အလုပ်လုပ်သွားတော့ကခန္တာဝတီသတင်းစာကအစိုးရသတင်းစာဖြစ်တယ်ဘူရုပ်နေဝင်လို့အင်မတန်အာဏာမှန်တက်တဲ့ပုဂ္ဂိုလ်ရဲ့လက်အောက်မှာတော့မှဝန်တင်လုပ်သွားတဲ့သတင်းစာကိုပြည်သူသတင်းစာအဖြစ်နဲ့ပြည်သူလူထုကလက်ခံကြကြတယ်ချောင်းဝင်းတင်ကအဲ့ဒီသူ့ဘက်ကလဲဆိုရင်ပြည်သူလူထုဘက်ကနေသွားတယ်ဒါကြောင့်လည်းပြည်သူလူထုကသူ့ကိုချစ်တယ်လို့ကျွန်တော်အဲ့ဒီလိုမြင်ပါဟု
တ်ကဲ့နောက်တစ်ခုကအမှန်တရားဆိုတာလဲခေလိုက်ပြောင်းတယ်ဆိုတာလဲပဲတစ်ခါတစ်ခါရှိရပါတယ်ဥပမာအချင်းကဘာမှာတူတက်တဲ့အယူဆဆိုရဲကွန်မြူနတီဝါဒသိပြီးတော့လွှမ်းမိုးဖို့ကြိုးပမ်းနေတဲ့အချိန်မှာကွန်မြူနတီဝါဒထွန်ကားရေးကိုဥတည်ပြီးတော့လုခဲ့ကြတဲ့သတင်းစာဆရာကြီးတွေလည်းနိုင်ငံတကာမှာလည်းရှိပါတယ်မြန်မာပြည်မှာလည်းရှိတယ်။ဒါပေမဲ့ဒီဝါဒကြာဆုံးသွားပြီးတော့ဒီမိုကရေစီခေတ်ရောက်လာတဲ့အခါမှာလူ့အခွင့်အရေးတို့ဘာလို့ဦးစားပေးလာတယ်တပါတီအာဏာရှင်စနစ်ထက်အဲ့ခါကျတော့သူတို့ရဲ့ရည်ရည်ချက်ကိုပြန်ပြောင်းဆုံးသတ်ဖို့လိုပါလားဆရာဦးခင
်။အဲ့ဒါလည်းဟိုစဉ်းစားရမယ့်အချက်ပေါ့ဗျာဒီတစ်ခုတည်းနဲ့တကယ်တည်းယူလို့တော့မရဘူးပေါ့သူကိနဲ့သူကဟိုဖြစ်လာတဲ့ကိစ္စတွေမြမပြီမှာအရင်တော့ကဒီဆိုရှယ်လေးယောဂါကွန်မြူနတီယောဂါထားခဲ့တယ်ပေါ့ဗျာဒီယောဂါထားခဲ့တာဟိုနောက်တက်ကြီးလာတဲ့အခါကျတော့ပြန်ပြီးဆင်ခြင်တဲ့အခါကျရင်ဒီဒီဟာတွေတွေ့လာမှာဥပမာဆိုရင်ဒီမြမပြီနဲ့ပတ်သက်လို့မြမသမိုင်းမှာဗျာဒီစိတ်တကအာနာသိန်းတာကြာတော့သူကဝါရပြန်တာကြီးအရင်များတာဟုတ်ဗျာအဲ့တော့သူဝါရပြန်တဲ့အထဲမှာလည်း
ကလေးတွေရောဒါတိုင်းသူပြည်သားရောအကုန်လုံးနှိမ်မိုးနေတော့ဥပမာဆိုပေါ်ရခင်ရတို့လည်းပြီးပါတယ်ဒီဒီဘူဂျူအောင်ဆန်းကအင်္ဂလိပ်အစိုးရနဲ့ဆေးဆက်ဆွေးနွေးပြီးတော့လွတ်လပ်ရေးကိုယူတာပေါ့ဗျာအဲတော့စစ်တပ်ကဗမာတပ်မတော်ပါတဲ့အခန်းကဏ္ဍနင်းလေးပါအရင်ဂျပန်လက်အောက်မှာတော့ကလည်းသူဂျပန်ခင်မှာတသက်လုံးငြိမ်းနေတာငြိမ်းနေပြီးတော့အင်္ဂလိပ်ကစစ်နိုင်တော့မယ်ထင်တော့မှထပြီးတွန်လိုင်းလုတာကိုတစိ့ကိုတအိတ်လုပြီးတော့လွတ်လပ်ရေးကိုဒိုးတိုက်ခဲ့တယ်ဆိုပြီးတော့ဒီဒီဘူဂျူကြီးမင်းအွန်လိုင်းတို့ကိုယ်တိုင်ကစပြီးတော့အဲ့ဒါမျိုးတွေပြောနေတော့အဲ့ဒါမျိုးတွေကကျွန်အမှန်တရားမဟုတ်ဘူးဗျာဒီဝါရက်ပြန်တဲ့ဟာဒီအဲ့ဒါမျိုးတွေကိုကျွန်တော်တို့ဒီသတင်းစာဆရာတွေကတဖြည်းဖြည်းပြန်ပြီးတော့အဲ့ဒါမျိုးလုပ်ဖို့တာဝန်ရှိတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ဒီဟာမျိုးဗမာပြည်ကသတင်းစာဆရာလေးတွေရတယ်အဲ့ဒီမှာသူတို့လည်းဒီဝါရက်ပြန်တဲ့အထဲမှာနှင်မိုးနေတာတွေရှိမှာပဲဗျာအဲ့တော့ဝါရက်ပြန်တာကဒီ twisted history ရဲ့ဒီ propaganda တွေနဲ့အဲ့ဒါတွေကိုဟုတ်ပြည်ရှာဘူးအများကြီးလူတွေလို့ကျွန်တော်တင်တယ
်ဟုတ်ကဲ့ဆရာဦးကျော်ရင်မြင့်ကောဘာပြောချင်ပါလဲခေလိုက်ပေါ်ပင်ဝါရဖြန်တဲ့ဟာတွေအဲ့လိုခေစားနေတဲ့အယူဆတွေဘက်ကယက်တီခဲ့တဲ့သတင်းသမားတွေကိုနောက်တစ်ချိန်မှာပြန်ပြီးတော့သမိုင်းနဲ့ဆန်းစစ်ပြီးတော့အကဲဖြတ်သုံးသပ်တင်တယ်လို့ယူဆပါလား
အဲဟုတ်ကဲ့ယူဆပါတယ်ဗျာဟိုသူဒီသတင်းသာဆရာတယောက်ကသူဘယ်ဘက်ကယက်တီခဲ့တာလဲသူအစိုးရအကျိုးကိုဝါရဖြန့်ပေးသလားနောက်တစ်ခါအစိုးရစီကအခွင့်အရေးတွေကိုလက်သိမ့်ထိုးပြီးတော့ပဲဖြစ်ဖြစ်ယူခဲ့သလားဆိုတာဒါခစ်ကဆုံးပြတ်တော့ပေါ်သွားတာပါပဲဟိုတူတချင်းကသတင်းစာဆရာဆိုတဲ့ပုံကိုယ်တွေဒီနေ့ဒီချိန်ကမှသူအပြင်ဘယ်တော့မှဘယ်လိုဆိုတာတွေကဘလို့မှဖုံးကွယ်ထားလို့မရပါဘူးဒါကြောင့်မလို့သူစီးနေသူဒါကတော့ပေါ်သွားတယ်လို့ကျွန်တော်မြင်ပါတယ်ဗ
ျနောက်တစ်ခုကသတင်းသမားတွေအတွက်အဓိကအရေးဆုံးဖြစ်တဲ့ credibilityအမှန်တရားကိုစောစောမြဲမြဲအချက်လက်အဖြစ်ဖြစ်မှန်ကိုအခြေခံပြီးတော့ဖော်ထုတ်ရမယ်ဆိုတဲ့အခြေအနေတိုင်းတာရမယ်လို့ဆိုပါရခင်ဗျာအဲဒီတော့အခုမြန်မာနိုင်ငံအခြေအနေအထူးသဖြင့်ဥဝင်တင်တို့ဒီဒီမိုကရေစီအပြောင်းအလဲမှာဖြတ်သန်းခဲ့တဲ့ကာလမှာဥဝင်တင်ဟာသတင်းသမားတယောက်ထားအဲဒီအချိန်မှာနိုင်ငံရေးလှုပ်ရှားသူတူဖြစ်နေပြီလို့ထင်ပါတယ်ဆိုတော့အဲဒီအချိန်မှာဥဝင်တင်ကိုသတင်းသမားအနေနဲ့အမှတ်ပေးစရာများများရှိပါသလားနိုင်ငံရေးတက်ကြွလှုပ်ရှားသူအဖြစ်မပေးစရာပူများနေသလားဆိုတော့လည်းကျွန်တော်သိကြပါတယ်။ဆောင်းအောင်ခင်ပဲလို့မြင်ပါလဲ
။အဲအခုကတော့သူ activist တွေဟို journalist တွေရောကုန်တာပေါ့ဗျာ။ဟိုနောက်ပိုင်းကျတော့သူဘာလဲဒီ68နောက်ပိုင်းမှာအကုန်လုံးအဲ့ဒါမျိုးကြီးဖြစ်ကုန်တော့ဟိုခုနကလို့ scholar လဲဟို activist ဖြစ်ကုန်တာပဲ။ကျွန်တော်တို့လဲ scholar နဲ့ activist journalist အကုန်လုံးရောကုန်တာပေါ့ဗျာ။ဆိုတော့ဒီဟိုအရင်တော့ကလို့ဒီသူအနောက်တိုင်းမှာဆိုလို့ဒီပြီးသားပေါ့ဗျာ။ဥပမာဆိုရင်Edgar Snowro ဘာလို့ဆိုရင်သူတို့ဒါဟိုတရုတ်ပြည်သွားလေးလာပြီးတော့သူဒီ journalist ပြီးသား journalist တဘောပြင်းနေသူတောက်လျှောက်နေလာတာပဲတရုတ်ပြည်ကြောင်ရေးပြီးတော့နေလာတော့သူက journalist ပဲသူတိုင်းနဲ့ဟို sympathize ဖြစ်တယ်ပေါ့ဗျာတရုတ် cause နဲ့ပတ်သက်ပြီးတော့ဆိုတော့အဲ့ဒါမျိုးကတော့ဟိုကျွန်တော်တို့ရှိမှရှိတယ်ရှိမယ်ပေါ့ဗျာဒါရင်းနဲ့ဟိုများသောအားဖြင့်ကတော့activist တွေပြန်များအစိုးရလည်းနှိပ်စက်တာဟုတ်ဗျာအဲ့တော့ဟိုဥမာဆိုလူထုဦးလာတို့ဘာလို့လဲအဲ့ဒီပုံစံမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာကျော်ရင်သဘောထားလည်းပြောပါဆရာအဲ့ဒီဆက်မှာ
ဟုတ်ကဲ့ခုဒီလောလောဆယ်အခြေအနေမှာတော့ရောနေတယ်ဗျာ activist တွေကလည်း journalist ဆိုရင်လုံနေကြတယ် journalist တွေကလည်း journalist အလုပ်အပြင် activist အဖြစ်နဲ့ဝင်လုံနေကြတယ်ကျွန်တော်ဆန္ဒပြောလို့ရှိရင်တော့ activist တွေကလည်း activist တတ်တတ်ပဲလုပ်ဖြစ်ခြင်းတယ်သူတို့တကယ်တော့ journalism ကိုအပြည့်အဝနားမလည်ပါဘူးအလားတူပဲတကယ် journalist တွေကလည်းကိုယ့်အလုပ်ပဲကိုယ်လုပ်ချင်ပါတယ်လုပ်ဖြစ်ချင်ပါတယ် activist မလုပ်ဖြစ်ခြင်းဘူးဆရာဝတ်တင်ကိုပိုင်းခြားပြီးပြောရမယ်ဆိုတော့ဆရာဝတ်တင်နိုင်ငံရေးလောကထဲရောက်သွားတဲ့အချိန်မှာသူတရင်သာဆရာအလုပ်တွေကိုမလုပ်တော့ပါပဲသူဒီလိုက်မှာစာရေးတဲ့စာရေးဆရာပေါ့လေစာရေးဆရာအဖြစ်နဲ့ပဲသူရက်တည်တာကိုတွေ့ရပါတယ်သူကတော့မရောဘူးလို့ကျွန်တော်ထင်ပါတယ်ဗ
ျတကယ်တော့သတင်းသမားသတင်းစာဆရာအနေနဲ့သတင်းသမားပီပီသတင်းသမားရှိတော်က credible ဖြစ်တဲ့ဂုဏ်သိက္ခာရှိတဲ့လူထုကိုအမှန်တိုင်းနားလည်ဇင်နိုင်တဲ့သတင်းအချက်အလက်တွေကိုလွတ်လပ်စွာဖော်ထုတ်ခွင့်အဲ့ဒီအတွက်သတင်းသမားတိုင်းဟာတာဝန်ရှိရဒီအတွက်တိုက်ပွဲဝင်နေရတယ်လို့လည်းတိုင်ကြနိုင်တယ်ပဲခင်ဗျာဆိုတော့ activist မဟုတ်တဲ့သတင်းသမားတယောက်သတင်းလူလခွင်အတွက်တိုက်ပွဲဝင်နေခြင်းကရောလူဖွဲ့စည်းအတွက်အထောက်အကူဖြစ်တယ်သူ့ရော activist တန်းတူချီကျူးထိုက်တယ်လို့မဆိုနိုင်ဘူးလားဆရာဦးခင
်အဲဟုတ်ပါတယ်အဲ့ဒါကိုပြောကြတာပေါ့ဗျာဒီ activist ဆိုတဲ့စကားကလည်းအခုပေါ်လာမကြသေးဘူးပေါ့ဗျာနောက်ပိုင်းမှာအခုလုံးချိုးနှိမ်ခံနေရတော့ဒီ
လူ့အခွင့်အရေးထဲမှာဂျာနယ်လစ်အခွင့်အရေးနဲ့ပါတာပေါ့ဗျာယူယူတမန် political freedom နဲ့ပါတာပေါ့အဲ့တော့အဲ့ဒါကို तू ပြောရင်လည်းသူ activist
သူသွားပြောလို့ရတယ်ဆိုတော့ဒီနေရာမှာဟိုခွဲခြားဘူးကတော့တော်တော်ခက်ပါတယ်ဆက်ကြောင်းမြင့်ကျွန်တော်ကတော့ဟိုဂျာနယ်လစ်ကလည်းသူအခုဆိုရင်ထားပါတော့ကိုပါကြီးပေါ့နော်ကျွန်တော်တို့အမြင်လွယ်ဆုံးဥပမာပြောလို့ရှိရင်သူတို့လုံနိုင်တယ်လို့အသက်တောင်ဆုံးပြီးလုံနေတာဆိုတော့ကျွန်တော်ကချီးကျူးတဲ့နယ်လို့မြင်ပါတယ်ကျွန်တော်ကတော့ဟိုမရောထွေးသင့်ဘူးလို့မြင်တဲ့ဘက်ကပါဗျာဂျာနယ်လစ်ဆက
now song a good Yamana Yama, Siawin, Le Quelonga, be damn a good now by ma. So I have been down a look by a Sureka Laboya. A chain dream hard, the din loca yet, do that to Yamu Bebego Udin the Lesra, Siawin, the group you didn't have the din, we banya, Sialeve, Tia Payamet, Timaresia, Siabelutun, the Luvalisia, good Yamanang and the din, the mad, the din loca, a trim got bear with one of Valisia.
ဒီလေလူတွေတော့တော်တော်များတယ်ပေါ့ဗျာများပြီးတော့ဟိုကျွန်တော်သမီးတလောက်ကတော့ဒီအချက်နဲ့ပြပြဆုံဆုံကိုကိုးကားပြီးတော့နည်းနည်းချွတ်ချွတ်အလုပ်တဲ့လူကနည်းတယ်များသွားပြင်ကတော့ပြောသမျှတရင်တွေ့တယ်ပြောသမျှအခုရေးချတဲ့အဆင့်လောက်ပဲရှိသေးတာဟုတ်ဒါလည်းပဲလွတ်လပ်လပ်လုပ်ခွင့်ပေါ်လာတာဒီတိကလည်းမကြသေးတဲ့အတွက်ဒါဖြစ်နိုင်မယ်လားနှစ်ကြာလာတဲ့အခါကျတော့တဖြည်းဖြည်းအရေးစစ်သွားမှာ
မပြောတတ်ဘူးပြောဗျာသူတို့ရေးတာတွေကိုနားလည်အောင်တော့မနေဖတ်ရတယ်ပေါ့ဗျာ
ဟုတ်ကဲ့ဆရာကျော်ရင်ကတော့ပြည်တွင်းအခုခေတ်သစ်သတင်းလောကမှာဆရာတို့လည်းဥဆောင်ပါဝင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆရာကဘယ်လိုသုံးသပ်လို့ပါလဲဆရာရဲ့ရှေ့အလားအလာနဲ့လက်ရှိချင်းနေ
ခုပြည်တွင်းကဒီသတင်းစာသမားတွေထဲမှာလူငယ်တွေတော်တော်များလာတယ်ဗျအဲ့ဒီလူငယ်တွေကဟိုပို့ပြီးတော့လဲကြိုးစားတယ်တက်တီလဲပို့ကောင်းတယ်အဲနောက်ကျွန်တော်တို့ဒီပြည်တွင်းမှာသတင်းစာသင်တန်းတွေဖွင့်လာကြတယ် investigative reporting ပေါ့နိုင်နိုင်ချွတ်ချွတ်လေ့လာဆန်းစစ်ပြီးရင်းတွေကိုဖောက်ထုတ်ရေးသားတဲ့ဘက်ကိုလူငယ်တွေလည်းစိတ်ဝင်စားတယ်လို့ကျွန်တော်တို့တွေအဲ့ဒီဘက်ကိုအခုသွားဖို့အတွက်ပြင်ဆင်နေပါတယ်အဲ့ဒီတော့စိတ်မကြခင်အတွင်းမှာအဲ့ဒီလိုသတင်းတောက်တွေလည်းပေါ်ပေါက်လာမယ်အဲ့ဒီလိုနှိုက်နှိုက်ချွတ်ချွတ်လေးလာဆန်းစစ်ပြီးရေးတဲ့သတင်းတွေလည်းဖတ်ကြရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ
်ပြည်ပလာ၂၁ရက်နေ့မှာကြာရောက်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကွဲလွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်အတွက်ဦးကျော်စံသာကမြန်မာရေးသုံးသက်ချက်မှာဆွေးနွေးတင်ဆက်သွားတာကိုနှားဆင်ခဲ့ရတာပ
ါ Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံလံမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary
change.
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုပ်အကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုသောရရှင်နေကြားနေရတာပါခင်ဗျာ။အခုတခါတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်အဖြစ်မြန်မာတခွင်အစီအစဉ်ကိုနားဆင်ရပါမယ်။ပူပင်း6တွေ့တဲ့နေရာတွေရောက်လာပြီဆိုရင်မြန်မာပြည်အလဲပိုင်းမန္တလေးတိုင်းဒေသကြီးတဝိုက်မှာရေရှားပမှုပြဿနာကိုနှစ်ဆင့်ကြုံတွေ့ရလေရှိပါတယ်။ဒေသခံပြည်သူတွေအဓိကအားထားကြရတဲ့ကံရီတွေလည်းခန့်ခြောက်ပြီးတောက်သုံးရီချို့ရီမလုံလောက်တာဟာဒီနှစ်အတွင်းမှာပိုးပြီးဆိုးဝါးလာပါတယ်။အညာဒေသတဝိုက်မှာရေရှားပမှုကြုံတွေ့နေရတာကိုမြန်မာတခွင်အစီအစဉ်ကနေVOA သတင်းတော့ကိုထက်အောင်ကတင်ပြထားပါတယ
်မြန်မာနိုင်ငံမှာနှွေမှုစောက်ဥတုတုံးမှရှိတဲ့အထက်မှာနှွေရသည်ကအပူပြင်းဆုံးရသည်လည်းဖြစ်ပါတယ်
ပူပြင်း6တွေနေရာတီရောက်ပြီးဆိုရတဲ့မြန်မာပြည်အနှံ့အပြားမှာရေရှားပါမှုပြဿနာကိုရင်ဆိုင်နေရပါတယ်အထူးသဖြင့်တော့အညာဒေသလိုလူသိများကြတဲ့မန္တလေးတိုင်းဒေသကြီးတဝိုက်မှာပါဒီဒေသတဝိုက်မှာရှိတဲ့ဒေသခံပြည်သူတွေဟာရေကြီးတပေါက်ရောက်ဖို့အတွက်အတော်လေးရုန်းကန်လှုပ်ရှားနေရပါတယ
်ရေတွင်းရေကန်မရှိတဲ့အညာတဝိုက်ကရွာတွေမှာဆိုရင်ကန်တွေထဲမှာရှိတဲ့မိုးရေကိုအဓိကမိခိုအားထားနေရပြီးတောက်သုံးရေအဖြစ်အသုံးပြုနေရတယ်လို့ဆမ်းမြတဲတိုက်ကကိုခင်မောင်စိုးကပြောပါတယ
်ညာများတူးထားတဲ့ကံခွက်ကျင်းကြီးထဲမှာရေမရှိဘူးအဲလှဲလန်းချက်နဘေးကခွက်ကျင်းလေးလေးတွေဆိုလို့ရှိရင်ကျွန်တော်တို့မူးကြမှာကျွန်တော်တို့အဲ့ဒါတောက်သုံးဖို့တည်ဖို့ရပါတယ်အဲ့ဒါတည်ဖို့ပြီးတော့ဒီရောက်တော့ကျွန်တော်တို့ဗန်လန်လုံးဆိုတော့ကြောက်ချင်ရေကြောက်ချင်လေးတွေထုပြီးတော့ခတ်ကြောက်ချင်ရေလေးထုခတ်ပြီးတော့ရေတိမ့်လာကမှကျွန်တော်တို့ကျိုးချက်တောက်စားတောက်နေကြပါတယ်ခင်ဗျာကျွန်တော်တို့အဲ့ဒါနောက်ရေမူးမိုးများများကြီးကြီးလာပြီကန်ကြီးထဲမှာရေပြည့်တယ်ဆိုရင်တော့အဲ့ဒီကန်ကတိမ်တာပဲဖြစ်ဖြစ်နောက်တာပဲဖြစ်ဖြစ်ကြီးတာပဲဖြစ်ဖြစ်အဲ့ဒါပဲကျွန်တော်တို့တောက်သုံးနေရပါတယ်ခင်ဗျာ
ကန်ရေခန်းချောက်တဲ့နွေရာဒီမှာဆိုရင်နီးဆက်ရရွာကြီးတွေစီတွားရောက်ပြီးအဝီစီတွင်းရေဝယ်ယူရတယ်လို့ဒေသခံတဦးဖြစ်သူကိုစိုးမြင့်မောင်ကဖွင့်ဟပါတယ
်ခက်ခဲတွေကတော့အခုပြောသမျိုးပေါ့သူကနွေရာဒီမှာဆိုဟိုကန်ရေလို့လည်းမရှိတော့ဟိုဆက်တွင်းရေကိုတွားတက်ရတော့အကိုတို့ရွာတကူတက်တက်ကရွာနဲ့လဲဝေးတော့ဟိုအလုံးပြတ်တာပေါ့လူတယောက်အလုံးပြတ်တာပေါ့အမှန်တော့ရေတစ်ခေါက်ရေတစ်ခေါက်ကလာ90ရမယ်အကြောင်းကိုနှစ်နာရီတော့အချိန်ကြာပါတယ်ရွာကိုသွားတက်ရတာလေ
တနိုင်တပိုင်းအလူရှင်တွေကကြေးရွာတွေကိုရေလာရောက်လှူဒန်းကြပေမဲ့လည်းလုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကယင်ဖွင့်ကြပါတယ်ရေရှားပါမှုတန်ကိုကျော်လာနိုင်မှုအတွက်မိုးရွာတဲ့အခါမှာရေတူလာမှုတွေလည်းပြုလုပ်လာကြပါတယ
်ကျွန်တော်တို့စီမှာစစ်ဦးလို့ခေါ်တဲ့စိုးစုလည်းရှိတယ်တချို့မှလည်းကြောက်ခွေးလူလာလည်းရှိတယ်ဟိုတချို့မှလည်းငါလုံးရှိတယ်တချို့မှလည်းခြောက်လုံးရှိတယ်တချို့မှလည်းကြောက်စီရှိတယ်တချို့မှလည်းဘလို့တုံးဆိုတော့ငိုးကာကိုအုတ်ကံတဘောလုတ်ပြီးတော့တူးပြီးတော့ကျွန်တော်တို့ခွက်လုတ်ပြီးတော့ထည့်ထားရပါတယ်ခင်ဗျအဲဒါဆိုတော့တချို့ကအိမ်တော်ငယ်တဲ့လူကလည်းရက်များများတလာခွေးနှစ်လလောက်တော့တူးနိုင်အောင်တချို့ကလည်းထည့်ထားနိုင်ပါတယ်တချို့ကြတော့10ရက်15ရက်လောက်ပဲတောက်သွင်းရပါတယ်အဲ့ဒီရေတွေကအဲ့ဒီရေကုန်းသွားပြီဆိုလို့ရှိရင်ကျွန်တော်တို့ရေရှိတဲ့နေရာဌာနကိုသွားပြီးတော့တွေ့ဘူးရွက်ဆောင်ရပါတယ်ခင်ဗျာ
နွေရာသီမှာရေအခက်အခဲကြုံတွေ့နေရတဲ့အညာဒေသတွေကိုဒေါခင်ကြီးဖောင်ဒေးရှင်းအနေနဲ့လည်းအဝီစီတွန်းနေလိုက်လံတူးပေးနေသလိုရေကန်အချို့နဲ့ရေတို့ကိုလည်းလှူဒန်းပေးနေပါတယ်နှစ်စဉ်ရေရှားပါမှုတန်ကိုရင်ဆိုင်နေရတဲ့မန္တလေးတိုင်းဒေသကြီးအတွင်းကဂျပရောင်းမြို့နယ်ဆမ်းမြတဲတိုက်ကိုလည်းအဝီစီတွန်းလှူဒန်းပေးတယ်လို့ဂျပရောင်းမြို့နယ် NDT ကကိုအေးခိုင်ကပြောပါတယ
်ရေရှားပေါက်တင်းထိုင်ကြီးရွာပေါက်မှာကျွန်တော်ကနေ့စီမှာကိုဆိုရေကျွန်တော်စီမှာကို30ရွာပေါက်30ကျော်ရှိပါတယ်တို့ကလည်းတကယ်တမ်းကျွန်တော်တို့လွားပြီးတော့ကွင်းစင်းလေလာတယ်မှာဒီဆမ်းပြတိကြီးပါဒီပထမဆုံးတကယ်ကိုရှားပါဆိုတာပိုဒုက္ခရောက်တာအတွက်ဒီဆမ်းပြကြီးပါကိုပထမဆုံးလုပ်ပေးတာပါကျန်တဲ့ကြီးကလည်းကွင်းစင်းစစ်စစ်ပြီးရောအမှန်တကယ်လိုအပ်တယ်ဆိုကျွန်တော်တို့ဒုက္ခရှင်ဘောင်းလေးကိုထပ်ပြီးတင်ပြပါမယ်ဒုက္ခရှင်လုပ်ပေးပါမယ်လည်းပြောထားပါရှိပါတယ
်အခုလိုဝီစီတွင်းရေရွာနီးမှာလာရောက်လှူဒန်းပေးတဲ့အတွက်ဝမ်းသာမိတယ်လို့ကိုခင်မောင်စိုးကယင်ဖွင့်ပါတယ
်အာကျွန်တော်တို့ကတော့ဘလို့ပဲဖြစ်နေနေရည်တွန်းရည်ရမယ်ဆိုတော့ကျွန်တော်တို့အများကြီးဝမ်းသာအကုန်လုံးတဲ့ဒီနာအုပ်စုရှိသည်များလူပတ်ချာလဲနေရှိသည်များလူမှန်သည်များအကုန်လုံးဝင်းတာကြတယ်ပျော်ကြတယ်ဘာပဲလုတ်ပြရပြရကျွန်တော်တို့လုတ်ပြီးချင်းနဲ့ဆန္ဒပဲရှိနေတယ်ဘာလို့လို့ဆိုတော့ကျွန်တော်တို့စီမှာခုလူရေဆက်ရေတွန်းဆိုတာကျွန်တော်တို့မြင်မှမမြင်ဘူးပဲနဲ့အခုတော့ကိုအနာအနီးတဝိုက်မှာဆက်ရေတွန်းရောက်တယ်ဆိုတော့အဲ့လိုဒေါခရီကြီးဖော်ရီရှင်းကဒလူတူးပြီးတော့မှန်တဲ့ဆိုတဲ့ကကျွန်တော်တို့တော့သုံးအောင်ဒလူဝမ်းသာမိပါတယ်ခင်ဗျာ
ဒီနယ်တဝိုက်မှာတနှစ်ထက်တနည်းရေပိုရှားလာတယ်လို့ကိုအေးခိုင်ကသုံးသပ်ပါတယ်
။နံပါတ်1တရခိုင်အနေနဲ့ရာသီဥတုပြောင်းလဲလာပြီးရောမိုးခေါင်လာတဲ့သဘောကြောင့်ရေရှားပါတယ်ဖြစ်တယ်။နောက်တစ်ခုကကန်လီမှာအခုကျွန်တော်တို့လက်တလောအခုဖြစ်ပြနေတဲ့ကိစ္စကတော့ကန်လီမှာကျွန်တော်တို့ပုပ္ပဟိုတရုတ်ကနေပြီးတော့ကျွန်တော်တို့ရင်းနှီးပိုင်းလိုက်နေတူရဲ့တူမှာကျွန်တော်တို့ရင်းနှီးပိုင်းလိုက်တူရဲ့တလျှောက်မှာဒီလိုမျိုးကျွန်တော်တဲပုံကြီးတွေပို့ပို့ပြီးတော့ဘေးကနေဘောင်လို့တဲ့အတွက်ကန်လီမှာရေစည်းကြောင်းတွေပြောင်းလဲလာတဲ့အတွက်ကန်လီမှာရေမွင်တော့ရာဒူဒူမိုးမြွာလို့လေဒီကြောင်ဒီကန်နေရေစစ်စစ်မှုတွေပြောင်းလဲလာတဲ့ကြောင်ကြောင်ရေရအရင်တော့ဆိုရင်ကျွန်တော်ကြေးရွာတွေမှာ3လ၊ညရာဒီ3လ၄လအကုန်လုံးအဆင်ပြေတယ်လောက်လောက်ကရှိတယ် Canadian, Madala, Malanga, who, a Guruji, Bedla, Bedal, Gio, and Gio, and Alundi, Gi Alun Shabari, Dua, Alundi, Tokayo Java, Tadi, Gio, Alia, Sali, Bildu, Shirawa, now Yai, Yai, Jamali,
a Kulu, Yisha, Lare, to a Kakechung, Tria, Bunguro.
Jama, Yi, Leve, Yisha, or Yiwa, Yimichua, and Yuaro, Jama, Yi, Yishika, Bare, Yoga, Yuai, Bumarabo, Tavare, Yisha, Lucien, Ye.
American Nangan Gapunjo Agency USA and Diani, and Yamukong Yisha Didama, Yashi, and Mila Tanshi, Kuni Penidalo, Damat, Norway, Sudan, and Pidang Nanganduga, Chachini, Puerigale, Yamanang and Chachini, and Bubambi, Gillette Dida Yashi, one way Pisha, Kuni Peniware. ထမင်းတက်ခွနရဲ့ရေတက်တမနယ်လို့စကပုံရှိခဲ့တဲ့အချိန်မှာပဲလူသားအလုံးအတွက်ရေဟာမရှိမဖြစ်အရေးပါလာပါတယ်။တနေ့တခြားရေပေးလူကြတဲ့လူရှင်တွေပုံများလာပေမဲ့လည်းဒီနေ့တဲ့ဝဲမှာရှိတဲ့လူတွေရဲ့ရေရှားပါမှုပြဿနာကိုတော့အလုံးစုံဖြေလျှော့ပေးနိုင်တယ်မရှိသေးပါဘူးခင်ဗျာကျွန်တော်ထောက်ပါခင်ဗျာ။
ပြည်သူနိုင်ငံမှာအနေသောခရီးရန်ဖျားကြောင်တချောင်းကိုတက်ခတ်ဖို့ကြံစည်သူဖြစ်တဲ့မသင်္ဃာသူအစ္စလာမ်စွန့်ရတူကိုလက်နက်တွေအမြောက်များနဲ့ဖမ်းဆီးမိခဲ့တဲ့အကြောင်းပြည်သူစိုးရတောင်းရှိသူတွေကပြောပါရယ် ပေးစမြို့ကအသက်20လေးနှစ်အရွယ်ကွန်ပျူတာသိပ္ပံကျောင်းသားတူဟာတနက်တရာကြောင့်ရေးဝတ်ဌာနကိုတယ်လီဖုန်းနဲ့ဆက်သွယ်ကူညီတောင်းခံခဲ့ပြီးနောက်မှာပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းပြည်သူစိုးရတောင်းရှိသူတွေကပြောပါရယ် ပြည်ထောင်နိုင်ငံနဲ့နေဆက်ဒေသတွေမှာအမန်ဒီကုကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားလက်နက်ချီတပ်ဖွဲ့တွေဖြစ်ပွားနေတယ်လို့ကချင်လက်နက်ကိုင်ဖွဲ့ KIO နဲ့လည်းမချသေးရင်ရပ်ပန်းတွေကဆားလို့ပြိပခတ်တွေတကြောပြန်ပေါ်ပေါက်နေခြင်းမှတ်ချက်ပြီးပြောကြားသွားတာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကူအောင်လွင်ဦးကျင်ညာသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကမဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့နစ်အာဗီနော့ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA အမေရိကန်သံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညကိုးနိုင်နေစနေတိုင်းဒီလိုင်းလိုမီတာ24နဲ့ဆက်လေးနဲ့ဆက်9 30နဲ့59စက်တင်နဲ့လိုင်းလက်192ကိုဇယ်တိုကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် This program has come to you from the Voice of America, Washington.